Welcome to the Voice of America in Burmese.
Mingla nya cha ma shin. PO American tan ye 2020 pye ni February 14 ye taw cha ni nya bai season 2 ko American ji dang su myo ro Washington DC ga ni tai yai thol lwin pe ni ba bi. Line to meter 1925 32 pathama nai wet ma line lat meter 190 kHz 1595 ro ne adu VO ye Facebook sa myan na VO Burmese News ka ni pi lo le thol lwin chain na de pye ni na sin nai ma de shin. ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆူမြတ်မော်မှာအမေရိကန်တရားရေးဌာနနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်က Twitter ပေါ်မှာရေးသားပြောဆိုနေတာဟာအနှောက်အယှက်ဖြစ်တယ်လို့ရှေ့နေချုပ်ဝီလျံဘားကပြောကြားလိုက်ပါတယ်။ဘူတီတောင်မြို့နယ်ကစာတင်ကြောင်းပေါ်လက်နက်ကြီးချလို့ကျောင်းသားတွေဒဏ်ရာခဲ့တဲ့အပေါ်မှာအမေရိကန်တန်ယုံကစိတ်မကောင်းကြောင်းပြောကြားခဲ့ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိနေကြေညာပေးပါမယ်ရှင်။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်သံသယရှိလူနာလုံးဝမရှိတော့ဘူးဆိုတဲ့အကြောင
်းလက်ရှိမှာတော့အမားတို့ကသံသယလူနာလည်းမရှိတော့ဘူး။ဒီကနေ့ရောက်ရှိတာလည်းများလို့နေနေဖြစ်သွားတယ်ပေါ့နော်။အခုအမားတော့စောင့်ကြည့်လူနာဆိုပြင်နေရတော့ဆက်ဖြစ်ပေါ့နော်။
ကုဆက်ယောဂတိုက်ဖြတ်ရေးဗဟုဌာနဒုတိယညွှန်ကြားရေးမှူးက VOA ကိုအတည်ပြုထားတာနဲ့အတူနားဆင်ရမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကပြင်းထန်တဲ့တိုက်ပွဲတွေကြောင့်အဝေးပြေးလမ်းရင်သွားလာရပ်ဆိုင်နေတဲ့အခြေအနေ၊ရခိုင်ပြည်နယ်မြောက်ပိုင်းကတက္ကသိုလ်ဝန်ထမ်းစာမေးပွဲမှာလုံခြုံရေးအခြေအနေမကောင်းတာကြောင့်စာစစ်ဌာနပြောင်းလဲဖြေဆိုကြရမယ့်အခက်အခဲတွေနဲ့မဲဆွယ်အပြုံတယောစာကြောင့်တရားစွဲခံထားရတဲ့အမှုအယူခံတိုင်းတရားရုံးကပတ်လတ်လိုက်တဲ့ဆိုတဲ့သတင်းလွှာတွေနဲ့အတူအစီအစဉ်ဒုတိယပိုင်းမှာတော့အမျိုးသမီးကန္တာဒုတိယဆုံးလေအမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေကိုထုတ်လွှင့်ပေးသွားမှာပါအခုအရေးဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါမယ်ရှင
်အမေရိကန်တရားရေးဌာနနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်က Twitter ပေါ်မှာရေးသားပြောဆိုနေတာကြောင့်သူ့ရဲ့တာဝန်တွေကိုထမ်းဆောင်ဖို့အနှောက်အယှက်ဖြစ်တယ်လို့ရှေ့နေချုပ်ဝီလျံဘားကပြောကြားလိုက်ပါတယ်။သမ္မတထရမ့်နဲ့အင်မတန်ရင်းနှီးသူလည်းဖြစ်သူ့ရဲ့နိုင်ငံရေးအကြံပေးဟောင်းလည်းဖြစ်တဲ့ Roger Stone အပေါ်ချမှတ်ဖို့ပြစ်ဒဏ်အကြံပြုချက်အပေါ်တရားရေးဌာနကနှစ်လျှော့ပြင်ဆင်ခဲ့ပြီးရပ်ပိုင်းအတွင်းမှာပဲရှေ့နေချုပ်ကခုလိုပြောကြားတာပါ2016ရွေးကောက်ပွဲမှာရုရှားတွင်ဆက်ဖက်တဲ့ကိစ္စစုံစမ်းမှုအတွင်းမှာလွှတ်တော်ကိုလိန်ညာမှုတက်တဲ့ထွက်ဆိုမဲ့သူကိုပိတ်ပင်ဖို့စ조사မှုတွေနဲ့အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ထားတဲ့ Roger Stone အပေါ်မူလာတော့ကထောင်ဒဏ်9နှစ်ကနေ6နှစ်ထိချမှတ်ဖို့အတွက်ပြည်ထောင်စုအစိုးရရှေ့နေတွေကအကြံပြုထားတာပါဒါကိုတရားရေးဌာနရဲ့လွဲမှားမှုဖြစ်တယ်လို့သမ္မတ Trump က Twitter လူမှုကွန်ရက်ပေါ်မှာအင်္ဂါနေ့အစောပိုင်းကရေးသားခဲ့ပြီးတဲ့နောက်တရားရေးဌာနကမူလထောင်ဒဏ်ထက်ရှော့ပေါ်တဲ့ထောင်ဒဏ်အကြံပြုချက်တရားရုံးကိုရှောက်လဲတင်ပြခဲ့ပါတယ်အဲဒီနောက်မှာပဲ Roger Stone အမှုကိုကင်တွယ်နေတဲ့အစိုးရရှေ့နေ4ယောက်လုံးအမှုကနေနှုတ်ထွက်ခဲ့တယ်လို့တယောက်ကတော့ပြည်ထောင်စုအစိုးရရှေ့နေအလုပ်ကနေပါထွက်တယ်လို့ကြေညာခဲ့ပါတယ်ဒီအမှုနဲ့ပတ်သက်လို့သမ္မတဘက်ကတစုံတရာညွှန်ကြားခိုင်းစေခြင်းမရှိပါဘူးလို့ရှေ့နေချုပ်ပါကတော့ ABC ရုပ်သံနဲ့ကြာတာရင်းနေတုန်းကမေးမြန်းကမ်းမှပြောကြားခဲ့ပါတယ်ဒါပေမဲ့တရားရေးဌာနတရားရေးဝန်ထမ်းတွေတရားသူကြီးတွေနဲ့ပတ်သက်လို့သမ္မတကအခုလိုလူသိရှင်ကြား Twitter ပေါ်မှာရေးသားနေတဲ့အတွက်သူလုံးဆရာရှိတာလုပ်ဖို့မဖြစ်နိုင်တယ်လို့တမာတိရှိရှိလုပ်နေပါတယ်ဆိုတာကိုတရားရုံးတွေအစိုးရရှေ့နေတွေကိုအာမခံဖို့မဖြစ်နိုင်ဘူးလို့ရှေ့နေချုပ်ကပြောကြားခဲ့တာပါလွှတ်တော်ကရောသတင်းစာ Editor ဘုတ်အဖွဲ့ရောသမ္မတကပါသူကိုနိုင်ထက်စီးနှင်းလောက်တာလက်ခံမှာမဟုတ်ဘူးလို့လဲရှေ့နေချုပ်ဝီလျံဘားက ABC ရုပ်သံနဲ့မေးမြန်းကမ်းမှပြောကြားခဲ့ပါတယ်။ရှေ့သတင်းပတ်မှာပြစ်ဒဏ်ချခံရမယ့် Roger Stone ကိုတရားရေးဌာနကအရင်ထက်ပိုနည်းတဲ့ပြစ်ဒဏ်အကြံပြုချက်ပေးခဲ့ပြီးတဲ့နောက်သမ္မတ Trump ကရှေ့နေချုပ်ဘားကို Twitter ပေါ်မှာချီးကျူးရေးသားခဲ့ပါတယ်။ဒါကြောင့်ရှေ့နေချုပ်ဟာသမ္မတအကြိုက်လိုက်လုံနေတယ်လို့ဝေဖန်မှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။
သမ္မတဒေါ်နယ်ထရမ့်အနေနဲ့ကွန်ဂရက်လွှတ်တော်ရဲ့ဒီပြုချက်နဲ့ပဲအီရန်ပေါ်စီးရေးရရေးယူခွင့်မပြုတဲ့ဆုံးဖြတ်ချက်တရက်ကိုအထက်လွှတ်တော်မှာကြာသပတေးကမဲခွဲတာမှာဒီမိုကရက်ကိုယ်စားလှယ်တွေနဲ့အတူသမ္မတရဲ့လူများစု Republican Party ကကိုယ်စားလှယ်အနေချင်းကပါထောက်ခံတာကြောင့်အတီးဖြစ်သွားပါတယ်။ American တပ်ဖွဲ့တွေကိုအုံပြုနိုင်မဲ့စစ်ဘက်ဆိုင်ရာလုပ်ပိုင်ခွင့်အာဏာနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုပါတီများကကိုယ်စားလှယ်တွေမဲခွဲတာမှာထောက်ခံမဲ့55မဲ၊ကန့်ကွက်မဲ့45မဲနဲ့အတီးဖြစ်သွားတာပါ။လုံးပိုင်ခွင့်အာဏာကိုရှော့ချမဲ့ဆုံးဖြတ်ချက်ဟာအန်ဒရီယယ်ကြီးလွန်းတယ်လို့ပြောထားတယ်။သမ္မတထရမ့်ကတော့ပယ်ချမယ်လို့ခန့်မှန်းထားပါတယ်။တိုင်းပြည်လုံခြုံရေးအတွက်အင်မတန်အရေးကြီးတာကြောင့် Republican ကိုယ်စားလှယ်တွေအများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်ကထောက်ခံမှုကိုပေးဖို့လေသမ္မတက Twitter မှာတိုက်တွန်းထားတာပါ။အီရန်နိုင်ငံကို American ကကောင်းကောင်းကင်တွယ်ထားနိုင်တဲ့အခြေမျိုးမှာအားနည်းချက်ပြရမယ့်အချိန်မဟုတ်ကြောင်းလည်းပြောပါတယ်။အီရန်ထူးထောင်မှုဖြစ်သူ Qasem Soleimani ကိုအီရန်နိုင်ငံဘက်ကတည်းမြို့တော်မှာလေကြောင်းကနေတုံ့တင်ခဲ့တဲ့ပေါ် American လူထုကအကြီးအကျယ်ထောက်ခံတယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်။ အခုချိန်မှာလုပ်ပိုင်ခွင့်တွေကိုကန့်တတ်လိုက်မယ်ဆိုရင်အီရန်နိုင်ငံကိုလွှဲမားတဲ့သတင်းစကားပါရရောက်နိုင်ကြောင်းလည်းသတိပေးထားပါတယ်
။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဒီကနေ့တောက်ကြနေမှာနောက်ထပ်122ယောက်သေဆုံးတဲ့အတွက်စုစုပေါင်းသေဆုံးသူ1400နီးပါးရှိသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ကပြောပါတယ်။ပိုးကူးဆက်နေတယ်လို့အတည်ပြုသူကလည်းနောက်ထပ်5090ရှိတယ်လို့ပြောပါတယ်။လူနာတွေကိုကူးသပေးနေတဲ့ဆေးဝင်တန်း1900ကျော်မှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်ခဲ့ပြီးတော့သေဆုံးသူက6ယောက်ရှိတယ်လို့ကျန်းမာရေးကော်မရှင်ဒုတိယဝန်ကြီးဂျန်တီရှင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။တရုတ်နိုင်ငံမှာပိုးကူးဆက်နေသူ6400နီးပါးအပါအဝင်တစ်ကမ္ဘာလုံးမှာစုစုပေါင်းကူးဆက်နေသူဟာ6000ခွဲလောက်ရှိနေပါတယ်။တရုတ်နိုင်ငံမှာကူးစက်သူအရေအတွက်တိုးလာတာကယောဂပိုးကိုစစ်ဆေးတဲ့နေရာမှာကြကြံပြန့်ပြန့်လှုပ်လာတာကြောင့်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ပြောခွင့်ရသူကပြောပြီးတရုတ်နိုင်ငံအနေနဲ့စစ်ဆေးတဲ့နေသစ်တွေနဲ့ပတ်သက်လို့နောက်ထပ်ရှင်းလင်းပြဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ပိုးကူးစက်တယ်လို့အတည်ပြုနိုင်သူ15ယောက်ရှိသွားပြီလို့ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ကကြေညာပေးနေကကြေညာပါတယ်။အခုနောက်ဆုံးပိုးကူးစက်တယ်လို့တွေ့ရှိသူဟာအမေရိကန်နိုင်ငံသားဌာနကစီစဉ်ပေးတဲ့လေယာဉ်နဲ့တရုတ်နိုင်ငံကနေ Texas ပြည်နယ်ကဆန်အန်တိုနီယိုလေတပ်အခြေစိုက်စခန်းကို February 9ရက်နေ့တုန်းကပြန်ရောက်လာခဲ့ပြီးတီးတန့်ခွဲစောင့်ကြည့်ခံထားရသူတွေကဖြစ်ပါတယ်။ဂျပန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပထမဆုံးသေဆုံးသူအဖြစ်အမျိုးသမီးတစ်ယောက်သေဆုံးသွားတယ်ဆိုတာဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့အတည်ပြုပါတယ်။တရုတ်နိုင်ငံကိုသွားခဲ့သူမဟုတ်သလိုဝူဟန်မြို့ကလူတွေနဲ့ထွေးတွေ့မှုလည်းမရှိတဲ့အသက်80ကျော်အမျိုးသမီးကြီးဘလို့ပိုးကူးဆက်ခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးမကူးစက်အောင်ကာကွယ်နိုင်စမ်းမရှိတဲ့ပေါ်အထူးပဲစိုးရိမ်မိတယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။ဒါအပြင်ယောဂကူးစက်မှုမဖြစ်အောင်ကာကွယ်ဖို့အတွက်မြောက်ကိုရီးယားဆိုရကိုကူညီဖို့လုပ်နေတဲ့နိုင်ငံကအဖွဲ့တွေကိုလည်းထောက်ခံတယ်လို့ပြောပါတယ်။မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုမဖြစ်အောင်ထိန်းချုပ်ကာကွယ်နိုင်ဖို့အတွက်အမေရိကန်နဲ့နိုင်ငံတကာအကူအညီပေးရေးနဲ့ကျန်းမာရေးအဖွဲ့တွေရဲ့လှုပ်ဆောင်ချက်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အပြည့်အဝထောက်ခံအားပေးကြောင်းအမေရိကန်နိုင်ငံကြီးဌာနအဖွဲ့ပြောခွင့်ရ Morgan Ortega's ကသာသာပတိနှောင်းပိုင်းမှာပြောခဲ့ပါတယ်။အဲ့ဒီအဖွဲ့တွေရဲ့အကူအညီတွေကိုအမြန်ဆုံးအတည်ပြုနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ပြင်ဆင်ထားပြီးအစင်းနဲ့ဖြစ်နေပြီလို့လည်းဆိုပါတယ်။အမေရိကန်ဘက်ကအခုလိုကြေညာလိုက်တဲ့အတွက်နိုင်ငံတကာအကူအညီပေးအဖွဲ့တွေအနေနဲ့မြောက်ကိုရီးယားနိုင်ငံကိုရေးပေါ်စေဝါအကူအညီတွေပေးဖို့လမ်းပွင့်သွားစေမှာပါ။ဒါပေမဲ့လည်းအကူအညီတွေပေးနိုင်ရေးကင်းလွတ်ခွင့်တွေရဖို့လိုတာကြောင့်အချိန်ကာလအားဖြင့်တော့အခုချိန်ထိမရေမရာရှိနေတော့ပါပဲ။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်သောချာနေညာပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်တွေကခမီမူလာရန်ကျောင်းတစ်ခုအပေါ်လက်နက်ကြီးကြီးကြားတဲ့အတွက်စိတ်မကောင်းဖြစ်တယ်လို့ရန်ကုန်အမေရိကန်တန်ယုံကပြောကြားလိုက်ပါတယ်
။ We express our deep sympathy to all those injured in the reported shelling of a school in Butidang on February 13th, Myanmar's Children's Day.
February 13ရက်နေ့ကဘူးသီးတောင်မြို့နယ်တွေကကျောင်းတစ်ခုကိုလက်နက်ကြီးမှန်လို့ကျောင်းသူကျောင်းသားတွေထိခိုက်ဒဏ်ရာရခဲ့တဲ့တဲ့အပေါ်စိတ်မကောင်းဖြစ်တယ်လို့ရန်ကုန်အမေရိကန်တန်ယုံပြောခွင့်ရသူအာရီယာနီမန်ရင်းက VOA မြန်မာပိုင်းကိုပြောကြားခဲ့တာဖြစ်ပါတယ်။အခုလပိုင်းနေ့အတွင်းပြင်းထန်လာနေတဲ့တိုက်ပွဲတွေကြောင့်တေဆုံဒဏ်ရာရကြသူအများအပြားအတွက်လည်းစိတ်မကောင်းကြောင်းနဲ့အခုလိုမျိုးလူမှုအတိုင်းဝိုင်းတွေရင်ဆိုင်ကြုံတွေ့နေရတဲ့ဒုက္ခတွေအတွက်အမေရိကန်တန်ယုံအနေနဲ့စိတ်မချမ်းမသာဖြစ်ရကြောင်းလည်းပြောပါတယ်။ငြိမ်းချမ်းရေးရအောင်ဆောင်ရွက်နေတဲ့မြန်မာနိုင်ငံနဲ့အတူအမေရိကန်ပြည်ထောင်စုကဆက်လက်ရပ်တည်နေပါတယ်လို့ရန်ကုန်အမေရိကန်တန်ယုံကိုစားပြောခွင့်ရအာရီယာနီမန်ရင်းကပြောကြားသွားတာပါဘူးသီးတောင်မြို့နယ်မှာနေမြေလုံခြုံရေးဆောင်ရွက်နေတဲ့စစ်ကြောင်းတစ်ခုကိုခြုံခုံတိုက်ခိုက်ခဲ့တဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးဟာခမီးကျောင်းကျေးရွာတွေကမူလာတန်းကျောင်းကိုထိမှန်ခဲ့လို့ကျောင်းသား14ယောက်ကျောင်းသူ6ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တပ်မတော်ကကြာသပတေးနေ့တုန်းကသတင်းထုတ်ပြန်ပါတယ်AA အဖွဲ့ဘက်ကတော့ဘူးသီးတောင်မြို့နယ်မှာဖြစ်ခဲ့တဲ့တိုက်ပွဲအတွင်းအထိကိုက်အကြဆုံးများပြားခဲ့တဲ့မြန်မာစစ်တပ်ဘက်ကစစ်ဖက်နဲ့မဆိုင်တဲ့ပစ်မှတ်တွေကိုပါပစ်ခတ်ရာကနေစာတင်ကြောင်းကိုထိမှန်ခဲ့တာဖြစ်တယ်လို့ VOA ကိုပြောပါတယ်။အခုလိုမျိုးကလေးငယ်တွေထိကိုက်ဒဏ်ရာရတာနဲ့ပတ်သက်လို့ Britain တန်ယုံနဲ့ကလေးငယ်များကာကွယ်စောင့်ရှောက်ရေး Save the Children အဖွဲ့တို့ကလည်းကြေညာချက်ထုတ်ပြန်ပြီးတော့ပဋိပက္ခတွေအတွင်းအပြစ်မဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရမှာဆိုရင်တော့ကြောင့်၄ရက်ကြာဗဲစီကမ်းမှာကပ်ခွင့်မရခဲ့တဲ့ Westerdam အပျော်စီးသင်္ဘောဟာကမ္ဘောဒီးယားနိုင်ငံမှာတောက်ကြနေကစိုက်ကပ်ခွင့်ရသွားပြီးခီးတယ်ရီလည်းသင်္ဘောပေါ်ကနေဆင်းခွင့်ရသွားပါပြီ။ခီးတယ်ရီသင်္ဘောပေါ်ကဒီနေ့ဆင်းလာတဲ့အချိန်မှာကမ္ဘောဒီးယားဝန်ကြီးချုပ်ဟောင်ဆန်ကပန်းတွေနဲ့ကြူဆိုပါတယ်။
Cambodia let us go. Even the United States, Guam did not let us land, but Cambodia did. So that's wonderful.
America နဲ့ Guam ကကျွန်တော်တို့ကိုဒီမဘောကနေကမ်းပေါ်ပေးမဆင်းခဲ့ပြီမဲ့လေ Cambodia ကပေးဆင်းပါတယ်ဒါကတိတ်ကိုဝမ်းသာစရာပါဒီအတွက်ကျွန်တော်တို့အနေနဲ့အရန်ကျေးဇူးတင်ပြီးတိမှတ်ပြုပါတယ်အချိန်တော်ကြာရုန်းကန်ခဲ့ရပြီဒီမှာရှိတဲ့သူအားလုံးကိုကျေးဇူးတင်ပါတယ်လို့ Westerdam အပျော်စီးဒီမဘောကခီးတဲ့သူဖြစ်သူ Joe Spaziani ကပြောတာပါဒါပြင်ခီးတဲ့နောက်တူကလည်းအခုလိုဒီမောစိုက်ကပ်ခွင့်ရတဲ့အတွက်ဝမ်းသာပြီးဒီမောကန်ကပ်ခွင့်ပေးပြီးအိမ်ပြန်ခွင့်ပေးတဲ့အတွက်ကမ္ဘောဒီးယားဆွေးရကိုဂျေဇူးတင်တယ်အဲ့ဒီအတွက်အရန်ဝမ်းသာတယ်လို့ပြောပါတယ
်။ Australia နိုင်ငံ New South Wales ပြည်နယ်မှာလောင်ကျွမ်းနေတဲ့တော်မီတွေကို6လအတွင်းပထမဆုံးအကြိမ်ထိန်းနိုင်ခဲ့ပြီလို့တာဝန်ရှိသူတွေဒီကနေ့ပြောကြားခဲ့ပါတယ်။မိုးအကြီးကျယ်ရွာသွန်းမှုကမိသက်တွေအတွက်အထောက်အကူဖြစ်နေပါတယ်။မိုးခေါင်ရေရှားဖြစ်နေတဲ့ပြည်နယ်တွေမှာနှစ်နှစ်အတွင်းမိုးရေဆန်းချိန်အမြင့်ဆုံးရွာနေလို့တချို့ရေကတာတွေလည်းရေတွေပြန်ပြေးလာနေပါတယ်။စက်တင်ဘာလရဲကစလို့ Australia မှာတော်မီယာနဲ့ချီဆောင်လောင်ကျွမ်းနေတာဖြစ်ပါတယ်။အရှိတ်ကန်ယိုရန်ဒေသကိုအခုသတင်းပတ်ထဲမုန်တိုင်းတချို့ဝေရောက်တိုက်ခတ်ခဲ့တာကြောင့်တော်မီ24ခုကလွဲလို့ဂျန်နဲ့တော်မီအားလုံးကိုထိန်းထားနိုင်ပြီလို့ New South Wales ပြည်နယ်ခြေလက်မိသက်ဌာနကပြောပါတယ်။တော်မီလောင်ကျွမ်းမှုအထွတ်အထိပ်ကိုရောက်ခဲ့တဲ့ဇန်နဝါရီလတုန်းကတော့တော်မီပေါင်း150လောက်ကိုမိသက်တွေမနဲ့စူးစမ်းချိန်သက်ခဲ့ကြရတာဖြစ်ပါရဲ့ရှင်
။ကမ္ဘာအပူချိန်ကိုမှတ်တမ်းတင်ထားသမျှထဲမှာပြီးခဲ့တဲ့ဇန်နဝါရီလဟာတတန်းတစ်လျှောက်အပူဆုံးဖြစ်တယ်လို့ American ဆိုရမိုးလေဝသပညာရှင်တွေကပြောလိုက်ပါတယ်။အဲလိုဖြစ်ရတာဟာလူတွေရဲ့လှုပ်ဆောင်မှုကြောင့်ဖြစ်လာတဲ့ရာသီဥတုပြောင်းလဲမှုတွေကြောင့်ဖြစ်တယ်လို့လည်းဆိုပါတယ်။ကမ္ဘာလုံးဆိုင်ရာအပူချိန်ဟာပြီးခဲ့တဲ့20ရာစုပြည်နှံ့အပူချိန်ထက် 1.13 ဒီဂရီစင်တီဂရိတ်ပိုမြင့်ပြီးဒါဟာအနည်းဆုံးနှစ်ပေါင်း140နှစ်အတွင်းအပူဆုံးဖြစ်တယ်လို့ American သမုဒ္ဒရာနယ်လေလုဆိုင်ရာဌာန NOAA ကသာသာပတိနေ့မှာပြောတာပါ။တောင်အမေရိကအာရှစကန်ဒီနေးဗီးယားဒေသအတ္တလန္တိတ်ပစိဖိတ်နဲ့အိန္ဒိယသမုဒ္ဒရာနေရာတချို့မှာစံချိန်တင်လောက်အောင်အပူချိန်တွေမြင့်ခဲ့ပါတယ်။ရုရှားနိုင်ငံတချို့အပိုင်းတွေမှာဆို5ဒီဂရီစင်တီဂရိတ်မြင့်တက်ခဲ့ပြီးအနာလိကဒေသပင်လယ်သမုဒ္ဒရာတွေကရေခဲတွေတာမန်ထက်10ရာခိုင်နှုန်းလောက်ကျော်ကျနေပါတယ်။အခု2020တနှစ်လုံးတည်းကမ္ဘာရာသီဥတုအခြေအနေဟာဘိုးဘီပူနွေးမဲ့ဘက်ကိုညွှန်ပြနေပြီးခုနှစ်ဟာအပူဆုံးနှစ်၅နှစ်ထဲမှာပါမယ်လို့ကြံကြွင်သူတွေကခန့်မှန်းထားပါတယ်။ကမ္ဘာကြီးပူနွေးမှုကြောင့်တချို့နေရာတွေမှာရေကြီးတာတွေပြင်းထန်တဲ့မုန်တိုင်းတွေနဲ့ကြုံရမှာဖြစ်ပြီးတချို့နေရာတွေမှာတော့မိုးကောင်ရေရှားတာတွေရင်ဆိုင်မှာဖြစ်တဲ့အတွက်စားနပ်ရိက္ခာမလုံလောက်မှုနဲ့ဒုက္ခတွေပြတ်တက်လာတွေပိုပြီးရင်ဆိုင်ရဖို့ရှိတယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်ခင်ဗျာ
။တောက်ကြနေညာပိုင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆွေမြတ်မော်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုစက်တိုက်နှာစင်ကြရပါမယ်။မြန်မာနိုင်ငံမှာ COVID-19 ဗိုင်းရပ်စ်ပိုးအန္တရာယ်ကိုအထူးစောင့်ကြည့်စစ်ဆေးနေပြီးရောဂါပိုးကူးစက်ခံထားရတယ်လို့တန်တရားရှိတဲ့လူနာလုံးဝမရှိတော့ပဲစောင့်ကြည့်လူနာ18ဦးပဲရှိတော့တယ်လို့ကူးစက်ရောဂါတိုက်ဖျက်ရေးဗဟိုဌာနတာဝန်ရှိသူက VOA ကိုပြောပါတယ်။စောင့်ကြည့်လူနာတွေရဲ့အခြေအနေကလည်းကောင်းမွန်တယ်လို့ပြောပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်မတ်စုစုကသတင်းပေးပို့ထားပါတယ်ရှင်။
COVID-19 လို့အမည်ပေးထားတဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးမြန်မာပြည်တွင်းမှာတန်တရားလူနာလုံးဝမရှိတော့ပဲဒီကနေ့ညနေအထိစောင့်ကြည့်လူနာ18ဦးသာရှိတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားမှုထောက်တာခင်ခင်ကြီးကပြောပါဗျာ။
ဒါကမှတော့အမားကတန်တရားလူနာလည်းမရှိတော့ဘူး။ဒီမှာမယောင်ရှိတာလည်းများလို့များကြီးဖြစ်သွားပြီပါနော်။အခုအမားတော့စောင့်ကြည့်လူနာဆိုပြင်ပြနေရတော့18ပေါ့နော်။
ဒီစောင့်ကြည့်လူနာ18ဦးစလုံးရဲ့ကျန်းမာရေးအခြေအနေတက်တာကောင်းမွန်နေပြီးသူတို့တွေရဲ့ရောဂါရှိမရှိအဖြေကိုတော့စောင့်ဆိုင်နေတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာအမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာန NHL ရှိပေမဲ့အဲ့ဒီမှာယာတီတုပ်ကွေးကိုသာစစ်လို့ရတာကြောင့်အခုအသစ်ဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်အတွက်ကိုတော့ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့ရည်ညွှန်းတက်ခွဲခန်းတွေထဲကတစ်ခုဖြစ်တဲ့ထိုင်းနိုင်ငံမှာရှိတဲ့တက်ခွဲခန်းစီကိုပေးပို့စစ်ဆေးပြီးအတည်ပြုချက်ရယူနေတာဖြစ်ပါတယ်။ဒါပေမဲ့မြန်မာပြည်ရင်းမှာပဲဒီဗိုင်းရပ်ရှိမရှိဆိုတာကိုမကြခင်မှာတခွဲဆန်းသက်နိုင်တော့မယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်။မြန်မာနိုင်ငံမှာတခွဲဆန်းသက်လို့ရတော့မှာပါမိပါပဲကြားကန်နေပြီ
။ယောဂဆောင်ချက်ရေးလုပ်ငန်းတွေကိုတွန်းပြန်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်
။ယောဂပုံဝင်ရောမရှိအောင်ဆိုတော့ဆောင်ချက်ကြည့်စုရေးကိုလည်းတွန်းပြန်ပြောဆောင်ရွက်နေတယ်။လေဆက်ဝင်ပေါက်ထွက်ပေါက်တွေလေဆိပ်ကဝင်လာတာတွေမြေပြင်ကဝင်လာတာတွေအစားတကယ်လို့ရောက်ရှိနေပြီးတဲ့ဒီမှာလည်းပြားရဲဆောင်စုရဲနာစီရဲလက္ခဏာတွေတွေ့လို့ရှိရင်ဒီနောက်တရုတ်ကလည်းပြန်လာတဲ့အခြေရှိတယ်ဆိုလို့ရှိရင်ဦးဆိုင်ကျမရေးဌာနကသတင်းပို့မှုအစားငါတို့ရက်ွက်ကြေးရွာအလိုက်ထိကိုအကုန်လုံးဆောင်ရွက်ထားပြီပေါ့နော
်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကောလာဟာလသတင်းအမှားတွေကိုပြည်သူတွေအထိတ်တလန့်ဖြစ်အောင်ဖြန့်နေသူတွေရှိတာကြောင့်ကျမရေးနဲ့အားကစားဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာနဲ့ပြည်သူ့ကျမရေးဦးစီးဌာနအသီးသီးကထုတ်ပြန်တဲ့ကျမရေးအသိပညာအချက်အလက်တွေကိုသာစောင့်ကြည့်ဖို့ပြောပါတယ် မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုလုံးဝမရှိသေးပေမဲ့ပြည်သူလူထုအနေနဲ့ကိုယ်ခံအားကောင်းအောင်နေထိုင်စားသောက်ဖို့လူထုထက်တဲ့နေရာတွေကိုရှောင်ကျဉ်ပြီးလက်ကိုစနစ်တကျမကြခဏဆေးပေးဖို့အပါအဝင်ချောင်းဆိုးနှာချရင်ဗဇက်အုပ်ဖို့အတွက်ကိုလည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုက်တွန်းနှိုးဆော်ထားပါတယ်
။ COVID-19 ဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ရေးမြင့်တင်ဆောင်ရွက်နေတဲ့အခြေအနေကိုမဆုစုစုံစမ်းတင်ပြခဲ့တာပါရှင်။အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်တိုက်ပြင်းထန်နေတာကြောင့်ရန်ကုန်စစ်တွေအဝေးပြေးကာလမှာရင်သွားလာတွေရပ်ဆိုင်နေပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာလည်းတိုက်ပွဲတွေဇက်တိုက်ဖြစ်နေတာသတင်းတစ်ပတ်ကျော်လာနေပါပြီ။အခုလိုနေ့စဉ်ဖြစ်နေတဲ့တိုက်ပွဲအခြေအနေတွေကိုစူးစီးပြီး VOA သတင်းတောက်နိုင်ကွင်းရင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့မနေ့၈နာရီခွဲကျော်ကစပြီးတော့မင်းပြားမြို့နယ်ရာမောင်တရာဆက်စိတ်နီးမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတနေကုန်ဖြစ်ပွားခဲ့လို့ရန်ကုန်စစ်တွေကားလမ်းပေါ်မှာကားသွားလာရပ်ဆိုင်နေတယ်လို့မင်းပြမြုတ်ခံကုမောင်မောင်ဦးကပြောပါတယ
်။မနေ့စစ်နယ်ကွေးလာကပဲစဖြစ်တာအခုချိန်လေးပဲရမောင်ဇဲဆိုင်ပဲအဲ့မှာဖြစ်တယ်လို့အဲ့ဇင်နားမှာပဲဖြစ်တာတဲ့။အတိုင်းမကူကလည်းလက်နက်ကြီးတွေနဲ့ကူဖြစ်နေတာတော့ကြားနေရတယ်။ကားတွေတော့မှကြက်နေရတယ်မသွားဘူး။ကြီးတွေတွေလည်းမသွားပဲဒီမှာရက်နေရတော့သမင်းစားရတာပါနဲ့ဆိုဒီမှာသမင်းဆိုင်နဲ့မရှိဘူးလေ။အတူတူဒုက္ခရောက်နေကြ။
ဒီခိုင်ပြည်နယ်မင်းပြမြို့နယ်နဲ့ကြောက်တော်မြို့နယ်တွင်မှာပဲချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာလည်းတိုက်ပွဲတွေဒီကနေ့အထိဆက်လက်ဖြစ်ပွားနေသေးပဲလို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်။မင်းပြမြို့နယ်ဒီရမောင်ကဒါနောမှာဒီနေ့အုပ်ဝေးတွေဆက်ပြီးဖြစ်နေတာရှိတယ်။ဒီတိုက်ပွဲအသေးစိတ်ကြတဲ့တလန့်စီရောတလန့်လာမှဖြစ်တယ်။ဒီပလောဝမြို့နယ်မိချောင်းကရာအမိကဒီမှာစစ်သားရဲ့ဒီဝါကုန်းပေါ်မှာဒီမင်းမကြီးစခန်းမှာအခြေအနေမျိုးအဖြစ်ဒီတော့ကိုမဖက်အပြာမှာခိုးခိုးတင်နေဆက်ပြီးတော့ပြင်ထောင်နေ။ရန်သူဖက်ကတော့ဒီကြက်တိုက်လေရင်ဒီရာရင်ဒီပေါ်ကနေပြီးတော့ဆက်ပမတွေရောတက်တွေလက်ကျတာပြင်ဒီမိလောင်ဘုံတွေတော့ပါလာပြီးတော့ကြေးချတိုက်ခိုက်တာလို့ဟုတ်။အခုလုံးလုံးဆိုတော့အဲ့ဒီဂျူဟာကုန်းမှာဆက်ပြီးတော့ပြင်ထောင်နေတာပေါ့နော်။နောက်တစ်နေရာကတော့ဒီမြမတမတော်ရဲ့ဒီစစ်ကူလာတဲ့ဆရာ400လောက်ရှိတဲ့စစ်ကြောင်းနဲ့ဒီကျွန်တော်တို့ရခိုင်တပ်ဖို့တောက်ခွေးကြီးတောက်တုံမြို့နယ်ပင်မရွာနဲ့ဒီဝမ်ကြရွာကြားကတောင်းတာပေါ့။ဘဝလက်ဆောင်ရမယ့်ဒီစားပြီးတော့ဒီနေ့ဆိုတော့ချေအောင်လို့ရှိတယ်။အဲဒီမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်တယ
်။မနေ့ကကြောက်တော်မြို့နယ်တင်းမရွာနေမှာဖြစ်တဲ့တိုက်ပွဲမှာလက်နက်ကြီးကြီးကြားရပွားကွဲမှုကြောင့်ရွာသူမျိုးသမီးတို့တန်ရာရရှိခဲ့တယ်လို့ရွာသားဥဆံမောင်ကပြောပါတယ်
။လက်နက်ကြီးကြီးကြားလို့လူမတယောက်ဒီခမမတန်ရာရတော့ကြာသားပတိနဲ့ရင်းနေတမကြီးရွာခင်းကလေးလက်နက်ကြီးများလို့ရှိရဲ့တင်းမရွာသားကဘယ်လိုပြောမလဲကြောင်းနေနေတဲ့နေရာလားပေါ့။
မနေ့ကလည်းဗုဒ္ဓတော်မြို့နယ်နဲ့တောင်ကုန်းမြို့နယ်ဘက်မှာနှစ်ဖက်သက်တွေတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြောခွေရခိုင်ဒုက္ခကပြောပါတယ်
။ဖေဖော်ဝါရီလ7ရက်နေ့မှာဗုဒ္ဓတော်မြို့နယ်ဒီကမ်းမန်ချောင်းရွာရဲ့အရှင်းရောက်ဖွဲ့ပေါ့နော်။မနေ့9နာရီကစပြီးတော့မှဒီနှစ်ဖက်တိုက်ပွဲဖြစ်တာရှိတယ်။ဒီရန်သူတွေကဘယ်လိုဒီကြက်ကြက်ဖို့ကတော့များတယ်ကြာ။ညီမြင်ကတော့ဒီဆေးကုန်းဖြစ်တာပေါ့နော်။နောက်ပြီးတော့ဒီမနေ့ကပေါ့နော်တောင်ကုန်းမြို့နယ်လေဖားရွာနဲ့ဒီရုံးရွာအကြပေါ့နော်။အဲ့ဒီတောင်ကုန်းအဒီကလာမထက်မှာအမစစ်တပ်ရဲ့စစ်ရင်ဒီကြီးကိုကျွန်တော်တို့ကချပတ်တိုက်ခိုက်ခြင်းရရှိတယ်။အဲ့ဒီမှာဖိစိုက်တာရတဲ့ပြည်တွေရှိတယ်ဗျ
။ဗုဒ္ဓတော်မြို့နယ်တိုက်ပွဲမှာတပ်မတော်ဘက်ကကြာဆုံးမှုများတယ်လို့အေအေဘက်ကပြောပေမဲ့တိချအတိမပြုတ်နိုင်ခဲ့ပါဘူး။ချင်းမြင့်နယ်ပလက်ဝနဲ့ရခိုင်ပြည်နယ်တွင်တိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်ပြောရေးဆိုခွင့်ရှိသူကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တမရော်သတင်းမှပြန်ကြားရေးပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စော်မင်းထွန်းကတော့ခရီးလွန်နေတာကြောင့်တိုက်ပွဲဖြစ်စဉ်တွေကိုမသိရှိဘူးလို့ဆိုပါတယ်။ဒီဖေဖော်ဝါရီလမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားမှုပြင်းထန်နေပြီးဒီစစ်ရေးသင်းမမှုအတွင်းရွာသား50ခန့်ထိခိုက်ဒဏ်ရာရရှိခဲ့တာကြောင့်ထိခိုက်မှုတွေမြင့်သက်လာနေပါတယ်ခင်ဗျာ
။နိုင်ကွင်းပြောပြသွားတာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တချို့ကတက္ကသိုလ်ဝန်ထမ်းစာမျက်ဝဲဖြည့်ဆို့မဲ့ကျောင်းသားတွေတခြားမြို့တွေမှာသွားပြီးတော့စာစစ်ဌာနပြောင်းပြီးတော့ဖြည့်ဆို့ကြရမှာကြောင့်အခက်အခဲကြုံနေရပါတယ်။တိုက်ပွဲတွေကြောင့်လုံခြုံရေးမပေးနိုင်တဲ့အတွက်အခုလိုမြို့ပြောင်းပြီးတော့စာမျက်ဝဲဖြည့်ကြရမှာဖြစ်ပါတယ်။ပလောဝမြို့နယ်ကကျောင်းသားတွေကတော့တခြားစာစစ်ဌာနမှာသွားပြီးတော့ဖြည့်ကြရမှာမဟုတ်ပေမဲ့စာမျက်ဝဲကာလအတွင်းတိုက်ပွဲပြင်းထန်လာမှာကိုစိုးရိမ်နေပါတယ်။ဒီအကြောင်း VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်။
စီရင်တင်မှနေတဲ့ရခိုင်မြောက်ပိုင်းမြို့နယ်ကိုမြို့နယ်လောက်ကတက္ကသိုလ်ဝန်ထမ်းစာစစ်ဌာန20လောက်ကိုတက်ဆိုင်ရာလုံခြုံရေးပေးနိုင်တဲ့မြို့နယ်တွေကိုရွှေ့ပြောင်းစစ်ဆေးသွားမယ်လို့ရခိုင်ပြည်နယ်ပညာရေးမှုဦးတိန်တင်ကပြောပါတယ်
။ဆိုတော့အဲကြောင့်ကိုလူလူစီရလာတာကတော့အမ်းမြို့နယ်မှာနေရာသုံးခုပေါ့။အထက်ကဒလက်အနောက်ရဲ့အထက်ကကျောင်းမြောင်ရဲ့အထက်ကလူရဲ့ဒီနေရာတွေကိုရာကြီးရွှေ့ဖို့အတွက်စီစဉ်ထားတယ်။ဒါရွှေ့တာတော့မဟုတ်သေးဘူးပေါ့နော်။ကြောက်မှာကတော့အထက်ကကွန်ရှောင်းနဲ့အထက်ကကပင်ရှောင်း Tahu cakap mewah pun siapa, cara cara mana? Ah, budi dang aro, tenyer apa? Ada kasih dang tenyer apa le? Mewong maga ro, tung ni apa? Mewong maga ada kasih jahen dang, ada kasih esyang, ada kasih usen. Nampai mewah mah tung ni apa? Mewah mah mewah ye, panjang ye, kani ye, tung ni apa? Ah, cakap tu macam aro, oh, cakap tu maga hulu sih le, di Bengali keliru sih le.
ตัวอัตตะกะญองเมนั่นเนี่ยอัตตะกะชุบิบ่เนาะถ้าว่าโหดิเบงลีคลีดิตัวเนี่ยชื่อน่ะนาวอัตตะกะกันซอกถ้าว่าคุณน่ะโหลมีคนทับบ่เนี่ยลงชวนไปด้วยชุยกะนาวเหมี่ยวอูก็โหลเนี่ยนาวตัยญูเนี่ยเจียไปบ่ถ้าโหเหมี่ยวอูเทอชุยเปียงไปเลยเสร็จบ่เนาะไต้กวยดิเสร็จเลยผิดบ่นี่เสร็จแล้วคันญาป้ายมามีคนสาเหตุดิทับบ่ยีสแกนเนี่ยมีชื่อตัวละจังอะคุโหลเปียงชุยย่าดาผิดเลยโหลดูว่าสะเปาะบาเดอธิกะก็โหลดิมีคน ထားဖို့အတွက်အမေဖွင့်တွေကိုရွှေ့ရမယ်မေဖွင့်ရွှေ့တော့ကျောင်းသူကျောင်းသားတွေကလိုက်ပြီးတော့ရွှေ့ပေးရမှာပေါ့အခုလိုလုံချုံရဲ့အရာစာစေးဌာနတွေကိုပြောင်းရှေ့သွားတာကြောင့်စာမွေးဖေးဆိုမဲ့ကျောင်းသူကျောင်းသားတွေအနေနဲ့အခက်အခဲများစွာကြုံတွေ့နိုင်တယ်လို့လည်းရသေးတော်မျိုးနဲ့မျိုးသားလက်တော်မှာဥက္ကေမောင်လာကပြောပါတယ်အခက်အခဲတွေအများကြီးပဲနံပါတ်1ကတော့ဝေကုံကြည်ကြမြားလာမှာအဲနောက်ဝေးနေရ ါဆိုရင်ဒုက္ခတွေနဲ့ပြည့်နေပြီဥမာရေစက်လောက်မျိုးစီကိုငါးလောက်တစ်သိန်းနဲ့အခန်းတစ်ခန်းငှားပြီးတော့နေကြတော့ကတဲ့လာတယ်အများကြီးပဲအဲ့လိုချစ်ချစ်တဲ့နေတဲ့အချိန်မှာအခုဒီလိုရာနဲ့ထုံနဲ့ရှိပြီးကြောက်ကြတယ်လာလို့မှလာနေရင်နေရာတစ်ချက်ခက်ခက်ရှိမှာအဲစာသိနောက်စားဖက်ရတာသာသာဒီမင်္ဂါကဒီအစမှာကဘုံမဖြစ်ဘူး
2019-2020 ပညာသင်တဲ့အတွက်တက္ကသိုလ်ဝင်တန်းဆောင်မွေးပွဲကိုမတ်လ7ရက်နေ့မှာစတင်ကျင်းပမှာလည်းဖြစ်ပါတယ်။လက်ရှိစီရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာစာစစ်ဌာန128ခုရှိပြီးတက္ကသိုလ်ဝင်တန်းဆောင်မွေးပွဲဝင်ရောက်ဖြစ်ဆိုမဲ့ကျောင်းသားကျောင်းသူ4000ကျော်အထိရှိတယ်လို့လည်းပြည်နယ်ပညာရေးမှူးကပြောပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်တွေကစာစစ်ဌာနတွေကိုပြောင်းရွှေ့သွားမှာဖြစ်ပေမဲ့ရှင်းပြည်နယ်ပလောဝမြို့နယ်မှာတော့စာစစ်ဌာနတွေပြောင်းရွှေ့ဖို့မရှိပါဘူး။ဒါပေမဲ့ဆံမွေးပွဲကာလအတွင်းမှာတိုက်ပွဲတွေပြင်းထန်လာမှာကိုစိုးရိမ်မိတယ်လို့ပလောဝမြို့နယ်ပညာရေးမှူးစလိုင်းအောင်မင်းကပြောပါတယ်
။အော်အခုပြတော့ဗတ်တရင်မပြရသေးခင်ဗျ။အဲ့ဖို့အစီအစဉ်မရှိတော့ဘူးဟုတ်ကဲ့။စာစစ်ဌာနက5ခုရှိတယ်ခင်ဗျ။အလုံးက2866ရောက်တော့ရှိတယ်ခင်ဗျ။ဟုတ်ကဲ့ကျွန်တော်တို့ကတော့စိုးရိမ်တော့စိုးရိမ်တာပေါ့ဟိုအဲ့ဘောဟောဒီနည်းနည်းလေးဒီနေ့ကသမ္မတကလမ်းကလမ်းမှာတခုခုများပြင်လာပါအဲ့လိုတော့သိရင်ရတာပေါ့ဟိုအဲ့မှာတော့ဒီလိုသမ္မတကလမ်းမှာငင်းနေမယ်ဆိုရင်ကောင်းတာပေါ့အဲ့ပြင်းတတ်နေပါလေကြားနေရရင်ကလေးတွေကဟိုအိတ်ထောက်ထားပြီးတော့ဟောပါပေါ့ဒီလိုလဲနည်းနည်းပြင်ပြမှာမဟုတ်ဘူး
လက်ရှိရှင်ဒီရခိုင်မြောက်ပိုင်းမြို့နယ်တချို့နဲ့ရှင်းပြည်နယ်ပလောဝမြို့နယ်တွေမှာအင်တာနက်လိုင်းတွေဖြတ်တောက်ထားသလိုအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်ရဲ့ဖွေးတို့စီရေးရှင်တွေဟာလည်းတိမ်မာနေပါတယ်။ဒါကြောင့်လာမည့်မတ်လမှကျင်းပမယ့်တက္ကသိုလ်ဝင်တန်းဆောင်မွေးပွဲကာလအတွင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေမှာကိုဒေသခံတွေကစိုးရိမ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ဒီပြည်ပခန့်တွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကတက္ကသိုလ်ဝင်တန်းဆောင်မွေးပွဲစာစစ်ဌာနတချို့ပြောင်းရွှေ့ရမယ့်အခြေအနေကြောင့်ကိုကိုသက်နိုင်ပြောပြသွားတာပါရှင်။အခုဥပဒေရေးရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးကြပါမယ်။တင်းတင်းသားကြီးချာနယ်မှာဖော်ပြခဲ့တဲ့မဲဆွယ်အပြုံသရော်စာနဲ့ပတ်သက်ပြီးအတရေဖြတ်မှုနဲ့တရားစွဲခံထားရတာမှာဒီကိစ္စမှာတော့တိုင်းတရားလွှတ်တော်ကအယူခံကိုပလတ်လိုက်ပါတယ်။ချာနယ်အနေနဲ့အယူခံဆက်တက်သွားမယ်လို့တာဝန်ခံအယ်ဒီတာကပြောပါတယ်။လက်ရှိအစိုးရလက်ထက်အခုလိုတရားစွဲဆိုမှုတွေကြောင့်ဒီမိုကရေစီအခြေခံစံနှုန်းတွေအပေါ်မေးခွန်းထုတ်လာနေတာတွေရှိတဲ့အကြောင်းမဆုမွန်ကဆက်ပြီးတော့ပြောပြမှာပါရှင
်။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့2018ခုနှစ်နိုဝင်ဘာလ20ရက်ထုတ်တနင်္လာရီအပတ်စဉ်ကြာနေ့အတွဲငါအမှတ်18မှာဖော်ပြခဲ့တဲ့ကလောင်ရှင်မူးဆေးအိုးရဲ့မဲဆွယ်အပြုံးဆိုတဲ့ခေါင်းစဉ်နဲ့တရော်စာဟာတနင်္လာရီတိုင်းဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ရဲ့ဂုံသိက္ခာကိုထိခိုက်စေတယ်ဆိုတဲ့စွဲချက်နဲ့အရေးယူပေးဖို့တိုင်းအစိုးရအဖွဲ့ရုံးရဲ့ဒုတိယညွှန်ကြားရေးမှူးဦးအေးလူကဒဝယ်မြို့နယ်တရားရုံးမှာဥတိုက်လျှောက်ထားခဲ့တာပါ သတင်းမီဒီယာဥပဒေပုံမှန်25ခါခွေနဲ့အမှုရင်ဆိုင်ခဲ့ကြပြီးတဲ့နောက်မှာတော့တနင်္လာရီကြာနေမှာအပြစ်ရှိတဲ့ဆိုပြီးဆုံးဖြတ်ပြီးတော့မြို့နယ်တရားရုံးကနေငွေတန်9သိန်းချမှတ်ခဲ့ပါတယ်။ဒီပေါ်မှာပြစ်ဒဏ်ချမှတ်မှုတရားမျှတမှုမရှိဘူးဆိုပြီးတနင်္လာရီတိုင်းကြာနေကခရိုင်တရားလွှတ်တော်ကိုအယူခံဝင်ခဲ့ပါတယ်။အဲဒီမှာပလက်ခံရပြီးတဲ့နောက်တိုင်းတရားလွှတ်တော်စက်တက်တာမှာထပ် တနင်္လာနေ့တိုင်းဂျာနယ်တာဝန်ခံအယ်ဒီတာဦးမျိုးအောင်က VOA မြန်မာပိုင်းကိုပြောပါတယ
်။ကျွန်တော်တရားလွတ်တော်ကြောင့်ပြင်ဆင်မှုဆက်တက်နေပါတော့။ကျွန်တော်တို့ဖော်ပြခဲ့တဲ့ဟာနံပါတ်၁ပြည်ယောဇာတာဖြစ်တယ်ပေါ့နော်။ဒီပြည်ယောဇာတဲ့မှာပါနေတဲ့အကြောင်းအရာတွေဒီဒီအများပြည်သူနဲ့ဆက်ဆံတဲ့အကြောင်းအရာတွေဖြစ်တယ်ပေါ့နော်။ကျွန်တော်တော့တရားရုံးအခုခုမှတော့ကျွန်တော်တို့ပြောခြင်းနဲ့ဟောင်းကျွန်တော်ခင်ယူထားတဲ့ဟောင်းသဘောပေါက်တဲ့ကျေနပ်ရချုံရမလားဆိုပဲမျိုးလိမ့်ချင်တယ်လို့ကျွန်တော်ပြောရမှာပေါ့။တခြားကြရဆိုတော့ဒီကိစ္စကဒီအနေနဲ့ကြံနေကရေးဆိုင်နေရတဲ့ဆိုတော့မီဒီယာလောကတစ်ခုလုံးနဲ့ဆက်ဆံတော့ဆက်ဆံတဲ့နေသားမျိုးရှိနေတော့ဟိုမီဒီယာလောကအတွက်မျက်နှာငယ်စရာသွားစရာစီရင်ထုံးတစ်ခုမဖြစ်သေးဘူးလေ။အဲဒါကြောင့်ဟိုအိတ်သမားဖွင့်ရင်ရှိသမားပေါ်ရမယ်လို့ကျွန်တော်နေမျိုးလင်းဖို့ကြိုးစားနေရတယ်။
ဒီလိုတနင်္လာရီချာနယ်ရဲ့မဲဆွေအပြုံးတယောစာဖြစ်ရလို့ပဲတကြံပြက်လုံးနေတဲ့တက်မတော်ကိုတယောတဲ့အတွက်အကြီးညိုပြက်စီမှုနဲ့တရားစွဲဆိုခံထားရတဲ့ဒေါင်းလိုမျိုးဆက်တန်ကြအဖွဲ့ကိုလည်းအင်းစိန်ထောင်မှာအကျဉ်းချထားပြီးလာမယ့်ဖေဖော်ဝါရီလ18ရက်နေ့မှာအပိသက်အမိန့်ချဖို့ရှိနေပါတယ်။အခုလိုမျိုးအရသာအစိုးရလက်ထက်ဝေဖန်မှုလွတ်လပ်စွာဆန္ဒထုတ်ဖော်မှုတွေကိုပုံမှန်မျိုးစုံနဲ့အစိုးရနဲ့တက်မတော်ဘက်ကတရားစွဲဆိုမှုတွေကတော့ဒီမိုကရေစီရသားဆိုရလက်ထက်ဒီမိုကရေစီစံနှုန်းတွေကိုမေးခွန်းထုတ်ဆရာဖြစ်လာနေတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်ရဲ့သူတေသနာမှုကိုရဲဝေဖြောင်းကသုံးသပ်ပါတယ်
။ဟုတ်ကျွန်တော်တို့ဒီနိုင်ငံရေးရမှုဆိုတာကပုံစံပေါင်းစုံနဲ့ထင်နေတယ်၊နေရာပေါင်းစုံနဲ့ထင်နေတယ်။အဲ့ဒီမှာကတော့တယောရာကြီးနှောင်းကြောင်းကြီးဟိုဒီတန်ကျက်ထုတ်ပြီးကားပြတာကြီးဒါမှမဟုတ်လို့ရှိရင်ကျက်အငိတ်အနေနဲ့ကားပြတာကြီးအဲ့ဒီပုံစံပေါင်းစုံနဲ့ကိုပြန်မှုရှိနေပေါ့နော်။အဲ့လိုမျိုးပုံစံပေါင်းစုံနဲ့နိုင်ငံရေးရဝေဖန်မှလည်းတကယ်တမ်းတော့ပေါ့နော်ဟိုကြောင်းလာတာမှာဥမာဆိုလို့ရှိရင်ဘာလို့မျိုးဆက်ပြီးခြားကြည့်လဲအဲ့တိုင်းပဲဒီတမ်းရထိုးတဲ့ပြီးခြားတစ်ခုရဲ့ကိုပဲအကြောင်းပြပြီးတော့ငါးငါးကကြီးနဲ့ရောတောက်တောက်ကကြီးနဲ့ရောမျိုးနယ်၆ခုမှာဆက်စပ်တော့အမှုတွေ၈ခုနဲ့တရားစဲထားတယ်ပေါ့နော်အဲ့ဒီကဆိုကျင်တာကဒီမိုကရေစီကိုတွားနေပါတယ်ငါတို့ကျွန်တော်တို့ကျမတို့ကဘယ်တော့မှဒီမိုကရေစီကိုဆောင်းဆောင်နေပါတယ်လို့ပြောပြောပေါ့နော်ဒီလောက်ရတဲ့နေရာနေပြီးတော့ဟိုပြန်တက်တည်ပြနေတာပါပဲပေါ့
တိုင်းရင်းဒေသတွေပါဝင်မြန်မာနိုင်ငံတဝန်းမှာတော့ပုံမှန်မျိုးစုံနဲ့တရားစွဲဆိုခံနေရတာထောင်ချခံထားရတာပြင်ပကနေအမှုရင်ဆိုင်နေရတာဆားတဲ့နိုင်ငံရေးအမှုတွေကပိုတိုးလာနေပါတယ်။နိုင်ငံရေးကျင်းစားက600ကျော်အထိရှိနေတာကတော့စိုးရိမ်စရာကောင်းတဲ့အခြေအနေမှာဖြစ်နေပါတယ်လို့ AAPPB နိုင်ငံရေးကျင်းစားများကကူညီဆောင်ရှောက်ရေးအသေးရဲ့တွဲဘက်အတွင်းမှကိုဘိုးကြီးကပြောပါတယ်
။ဒီအစိုးရဖြစ်လာပြီးနိုင်ငံတော်ရဲ့အကြီးအကဲတွေဖြစ်လာပြီးဆိုလို့ရှိရင်သူတို့ရဲ့လုံးလုံးငန်းတွေအကုန်လုံးကတဲ့နဲ့သူတွေနဲ့သဘောထားတစ်ခုရဲ့ဖြစ်ချင်မှဖြစ်မယ်သဘောထားကွဲနေတာရှိတယ်အဲ့ဒီဘောရာကိုရီရာကိုကျင်းစီမှုသူတို့ပြောကြရတဲ့သူပြောကြရတဲ့သူတွေသူရတဲ့သူတွေကိုအခုလိုမျိုးတရားတွေစွဲနေကြသူတို့ရှိတော့မြန်မာနိုင်ငံကဒီမိုကရေစီနဲ့အတန်ဝင်နေတယ်လို့ပြောလို့ရပါပါဘာ။ဒါတစ်ချက်နောက်တစ်ချက်ကကျွန်တော်တို့ဒီဒီမိုကရေစီအတင်ကူပေးကြလာကိုတောက်ပြီးဆိုလို့ရှိရင်ရှိရတည်တဲ့ဥပဒေကိုပြောင်းလဲဆန်းသစ်ဖို့တို့တယ်။အဲ့ဒီဥပဒေကပြည်သူတွေကိုဖိနှိပ်ဖို့တဲ့ဒီရွေးကြီးစွဲရတဲ့ဥပဒေဖြစ်တယ်။ဒီလိုဥပဒေကိုသူတွေတောင်းလို့မရှိသေးတဲ့ဒီဥပဒေကိုအတုံးချပြီးတော့သူတို့ကိုဝေဖန်စီမဲ့အကန့်တွေကိုဖိအောင်လုပ်နေတာကအကျောက်တရားခံနေတာဖြစ်တယ်။ဒါကဒီမိုကရေစီနဲ့အလောင်းဝေးနေတယ်ဆိုတော့ကျွန်တော်တို့ပြောလို့ရပါတယ
်။ NLD ရတားတက်တန်45လအတွင်းမှာပဲနိုင်ငံသားခွင့်ရေးကိုကန့်သတ်တဲ့ဥပဒေတွေကိုချိုးဖောက်တယ်ဆိုတဲ့စွဲချက်တွေနဲ့သတင်းသမားတွေဥပဒေပညာရှင်တွေတက်ကြွလှုပ်ရှားသူတွေစသည်အားဖြင့်လူပေါင်း60ကျော်ဟာပုံမှန်မျိုးစုံနဲ့တရားစွဲဆိုတာခံထားရတယ်လို့အသံအဖွဲ့ကလည်းထုတ်ပြန်ထားပါတယ်ရှင်။
မဆူမွန်ပြောပြခဲ့တာပါရှင်။ကျမတို့ VOA ကိုထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်သစ်တာမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ14ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19လိုင်းဒိုမီတာ25 32တို့ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကန်တာတွေထဲမှာအမျိုးသမီးကန်တာသုတဆုံးလည်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာတော့နေအောင်ချီကရတဲ့ပြန်ပြည့်မြဲစွမ်းအင်နဲ့တအိမ်တောင်ချင်းလိုအပ်တဲ့လျှက်စစ်တပ်အားထုတ်လုပ်နိုင်တဲ့အကြောင်
းနေ့ဘက်မှာရှိနေတဲ့နေအောင်ချီကိုအသုံးပြုပြီးတော့မှဘက်ဖီတုံးစရာမလိုပဲနဲ့ရင်းကောင်းရင်ကလည်းတော်တော်များများထိတုံးရပါတယ်ရိုးရမှာဆို
Go Green မြန်မာ Solar ဆိုင်ကုမ္ပဏီတည်ထောင်သူ Engineer ဦးမိုးဟိန်းနဲ့ဆက်သွယ်မိများထားတာကိုနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကန်တာကိုထုတ်လွှင့်ပေးပါမယ်ရှင်နယူးယောက်မြို့ရဲဌာနမှာရင်စည်းကမ်းထိမ့်သိမ်းရေးရဲအရာရှိဖြစ်တာဝန်ထမ်းဆောင်နေတဲ့မလလဆန်ဟာဆက်ကျော်တက်ရွယ်သမီးငယ်နဲ့အတူမလေးရှားကတဆင့်ဒုက္ခသည်နေရာချထားရေးအစီအစဉ်တဲ့အမေရိကန်ပြည်ထောင်စုကိုရောက်လာခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့အင်္ဂလိပ်စာပြဆရာမတာဝန်ထမ်းဆောင်ခဲ့ဘူးသူမလလဆန်ဟာအမေရိကန်ပြည်ထောင်စုရဲ့ရဲတပ်ဖွဲ့ဝန်တန်းဖြစ်လာတဲ့အထိဖြတ်တန်းကြိုးစားအထောက်မှုစိန်ခေါ်မှုတွေကြောင်းမဆုမွန်ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကန်တာမှပြန်လည်တင်ပြလိုက်ပါရရှင်။You can bend but never break me, 'cause it only serves to make me more determined to achieve my final goal. ဟုတ်ကဲ့မလလဆန်ကိုအဓိကမေးချင်တာကတော့ဒီအမေရိကန်ပြည်ထောင်စုကိုမလေးရှားနိုင်ငံကနေတဆင့်ပေါ့နော်ပြောင်းရွှေ့ရောက်ရှိလာတဲ့အချိန်မှာဒီမရောက်လာခင်မှာရောကြိုတင်ပြင်ဆင်မှုတွေဘာတွေလုပ်ခဲ့လဲနောက်ပြီးတော့ဘာကြောင့်ဒီနယူးယောက်မြို့ကိုရောရွေးချယ်ပြစ်ခဲ့လဲနောက်ပြီးတော့ဒီရောက်ရှိလာတဲ့အတွေ့အကြုံအသစ်တွေပေါ်မှာပေါ့နော်ဘယ်လိုများရင်ဆိုင်ဖြတ်တန်းခဲ့လဲအဲ့ဒါလေးအရင်ရှင်းပြပေးပါရှင
်ဟုတ်ကဲ့အမအနေနဲ့မလေးရှားမှာတော့ဒီအမတို့လာတာ refugee status နဲ့လာတာ哦အဲ့တော့ refugee တမားတွေတက်လို့ရတဲ့အကြောင်းတစ်ခုမှာသမီးလေးကိုတော့အမအကြောင်းတက်ခိုင်းခဲ့တယ်။ထိတ်တက်ရေးပိုင်းမှာတော့အမကိုအမပြင်ဆင်ခဲ့တယ်။ဒါပြီးတော့ဟိုရင်ဆိုင်ရမယ့်ဟာတွေကဘလို့ကြုံတွေ့လာမလဲ။နောက်အမထိတ်တက်ခိုင်ပြီးသားလူတယောက်ဖြစ်တဲ့အတွက်ကြောင့်အမအတွက်ကတော့တိတ်ပြီးတော့ပြင်ဆင်မှုမလုပ်ခဲ့ဘူး။အဲနယူးယောက်ကိုဘာကြောင့်အမရွေးချယ်ခဲ့ရလဲဆိုရင်အမရဲ့ငယ်ဘဝကလေးကအမနယူးယောက်ကိုအရင်လာချင်တဲ့လူတယောက်အဲအဲ့လိုမျိုးဆိုတော့အမနယူးယောက်ကိုရွေးချယ်တယ်။အမတို့မလေးရှားမှာဆိုရင်တခြားစိတ်တွေကိုပဲဒီ refugee တွေကတွားကြတယ်။ဒါပေမဲ့အမတယောက်ထဲတာရင်ခေါင်းမစားနဲ့အမနယူးယောက်ကိုလာခဲ့တယ်ပေါ့နော်။အာနယူးယောက်ရောက်ရောက်ချင်းဒီ Long Island မှာအမတို့အသည့်ဟောင်းအိမ်မှာအမတို့သားမင်းများနှစ်ပတ်နေခဲ့တယ်။အဲ့ဒီမှာလည်းအဲ့ဒီအသည့်ဟောင်းကအမတို့သားမင်းများကိုတောင်းတင်มาဆိုးလို့မြန်မြန်ကြောင်းစီဖြစ်နေ။အဲ့အဲ့ဒါတော့အမရဲ့ပထမဦးဆုံးအမခံစားရတဲ့ဟာပေါ့။အမတို့ကဒီ Queens မှာပေါ့နော်။အခန်းလေးတစ်ခန်းအမတို့စားမှားလိုက်တယ်ပေါ့မြန်မာရဲ့။ပထမဦးဆုံးရင်ဆိုင်ရတာနေရာဒေတာပေါ့နော်အဲနေရာအတွားအလာအရင်အခက်ခဲရှိရအမတို့မသိဘူးမသိရတဲ့အခါကျတော့အမတို့မှဘယ်အရာမစိုးသွားခြင်းရနေပုံကိုအသုံးပြုပြီးအမတို့နေရာသွားရတယ်အစိုးရဌာနဆိုင်ရာအမတို့ဒီ settlement plan အတွက်အမတို့သွားရတယ်အဲအဲ့လိုမျိုးလေးတွေပေါ့နော်ပြီးတော့အမရောက်ရောက်ချင်းဒီအမဝါပါနဲ့အရင်ရတယ်ဝါပါနဲ့ရတော့အမကစပြီးတော့အလုပ်လျှောက်လာတာပေါ့အဲ့ဒီအလုပ်General worker ပေါ့ညီမရေအမအရင်တော့မလုပ်ခဲ့ဘူးတဲ့အလုပ်ကြောင်အမလုပ်ခဲ့ရတယ်ပေါ့နော ်အခုကဒီမလလဆန်ကအခုဆိုလို့ရှိရင်နယူးယောက်မြို့ရဲ့ NYPD ပေါ့နော်ဒီရဲအရာရှိတူအနေနဲ့အဲ့ထဲမှာမှရင်စည်းကမ်းထိန်းသိမ်းရေးအရာရှိအဖြစ်နဲ့လက်ရှိတာဝန်ထမ်းဆောင်နေပြီဆိုတဲ့ခါကျတော့ဘာကြောင့်ဒီအလုပ်ကိုရွေးချယ်ဖြစ်ခဲ့လဲပေါ့နော်နောက်ပြီးတော့ဒီအလုပ်မှာရောဘယ်လိုစိန်ခေါ်မှုဖြတ်သန်းမှုတွေရှိခဲ့ပါလဲအဲ့ဒါလေးနည်းနည်းပြောပြပေးပါ ငါအစိုးရအလုပ်တစ်ခုရှောက်မှဖြစ်နေဘာဖြစ်ဆိုတာအမရဲ့ဒီရှိဟိုပင်စင်ဟို retirement plan အတွက်ပေါ့နော်စဉ်းစားရအမစာတိုက်ရှိတယ် NYPD ရှိတယ်ဒါပေမဲ့အမကစာတိုက်အလုပ်ကိုမရွေးချယ်ပေးနဲ့ NYPD အလုပ်ကိုအမရွေးချယ်တယ်ဘာဖြစ်ဆိုတော့အမကလည်းခလေးဘွားကလေးကဒီရုပ်ရှင်ကြည့်နေ action movie လေးကြည့်ရခါမှာ NYPD ကိုအမအရင်စိတ်ဝင်စားတယ်အဲ့တော့အမနေပြီးတော့ NYPD ဒီ website ထဲအမဝင်လိုက်တယ်ဝင်လဲဝင်ပြီးရခါကျတော့အမစာမွေးသူတို့တွေစာမွေးဖြေရတယ်အဲ့ဒီအလုပ်ရဖို့အတွက်ကိုအမစာမွေးဖြေရတာအဲ့တော့စာမွေးအတွက်အမ appointment ယူတယ်စာကိုလေ့လာတယ်စာမွေးဝင်ဖြေလိုက်တယ်ဒီစာမွေးဖြေရမယ့်ရက်ကိုအမစာမွေးဝင်ဖြေလိုက်တော့အမအောင်သွားတယ်ဆိုတော့စာမွေးအောင်ပြီးတော့သူတို့တွေကအမကို physical test တွေပါတယ်အဲ့လိုမျိုးတွေပေါ့ processing တွေသူတို့လုပ်တယ်ပေါ့နော်အမရဲ့ background check ကတည်းကအမဒီအလုပ်ရဖို့အတွက်ကိုအမတစ်နှစ်ကျော်စောင့်ရတယ်ပြီးတော့မှအားလုံးအမ pass ဖြစ်သွားတယ်အမရဲ့ဒီ psychological test ကနောက်ဆုံးပေါ့နော် psychological test ပါ pass ဖြစ်သွားပြီဆိုတော့မှသူတို့ကအမကိုဒီ police academy တက်ဖို့ဆိုပြီးတော့အမကိုသူကဖိတ်ခေါ်တယ်အဲ့တော့ police academy စတဲ့တဲ့နေရာနေစားပြီးအမဒီ NYPD အလုပ်ကိုအမစရတယ်ဒါ training ကအမတို့ syllabus အမတက်ခဲ့ရတယ်ပြီးတော့ graduation အမဖြစ်တယ်ဒါ graduation ပြီးတဲ့အခါကျတော့အမကလုပ်ငန်းခွင်ဝင်ရတယ်လုပ်ငန်းခွင်ကိုစပြီးဝင်ရတဲ့အခါမှာ academy မှာသင်ခဲ့တာကအမတို့ကစတယ်လုပ်ငန်းခွင်ကကျတော့လက်တွေ့ဖြစ်သွားပြီအဲ့ဒီမှာအမပထမအဆုံးစပြီးရင်ဆိုင်ရတာလူတွေနဲ့ဆက်ဆံရတာကိုရင်ဆိုင်ရတယ်။ဒါပြီးတော့လူတွေကဟိုလူမျိုးစုံကိုအမတွေ့ခဲ့ရတယ် aggressive ဖြစ်တဲ့လူရှိတယ်။အဲဆဲဆိုတာတွေပေါ့ပထမအဆုံးအမအလုပ်ဝင်ပြီးချင်းလုပ်ငန်းခွင်ဝင်ပြီးချင်းနှစ်ပတ်မှာအမရေနဲ့အပတ်ခံရတယ်အဲ့ဒီဥစ္စာအတွက်လည်းအဲ့ဒီလူကိုလည်းနှစ်ပတ်အကြာမှာဖမ်းမိသွားတယ်ပေါ့နော်သူကလည်းအမအဲ့ဒီလုပ်ငန်းဝင်စားဝင်ဝင်ချင်းမှာတော့အမညွန့်နေစိတ်ကလေးတော့ရှိတယ်ဘာလို့လဲကြောက်တာပေါ့နော်ကိုကဟိုလူကလည်းတေးတယ်လူကောင်ကလည်းတေးတယ်နောက်ဒီမှာရှိတဲ့လူကလူကောင်ကြီးတယ်အတန်ကြီးတွေကလည်းအကျယ်ကြီးတယ်အဲ့လိုမျိုးလေးဆိုတော့ပထမအဦးဆုံးတလမှာတော့အမနည်းနည်းလေးကိုကိုကို confidence မရှိသလိုလိုသိုးယွမှုလေးနဲ့အမချင်းဆိုင်ခဲ့ရတယ်အဲ့လူမျိုးစုံကိုအမတွေ့ရတဲ့အခါမှာနောက်ဆုံးတော့အမကိုအမကို change လိုက်တာပေါ့နော်ဟိုအမအော်ဒါဟိုဒါငါအလုပ်လုပ်နေတာသူတို့တွေငါ့ကိုဘယ်လိုပဲဆက်ဆံငါဒီငါတောင်းဝင်ငါထမ်းဆောင်တာအဲအဲ့လိုမျိုးစိတ်နေအမအခုဆိုရင်လည်းသူတို့ညဆက်ဆံတဲ့အခါမှာလည်းအမရုန်းစိတ်မရှိတော့ဘူးအမရဲ့မျက်နှာလုံးဝ serious face နဲ့အမအစံပြက်ပြက်သားသားနဲ့အမကပြောနိုင်လာတယ်ပေါ့နော်ညီမ
ဟုတ်ကဲ့အဲ့တော့ခုဒီ American ပြည်တော်စု New York ပေါ့နော် New York ကဆိုရင်အထူးသဖြင့်ဒီခုနပြောခဲ့သလိုပဲရင်သွားလာလဲထူတတ်တယ်နောက်လမ်းစည်းကမ်းရင်စည်းကမ်းဆိုတာလဲမြန်မာပြည်နောက်ဒီမလေးရှားနိုင်ငံပေါ့နော်အခုဆိုလို့ရှိရင် American ပြည်တော်စုဆိုတော့ကိုကရင်စည်းကမ်းထိမ့်သိမ့်မဲ့တာဝန်ရှိရသူတယောက်အနေနဲ့ထမ်းဆောင်ရတဲ့အခါမှာပေါ့နော်ဘလို့များစိန်ခေါ်မှုတွေရှိခဲ့လဲနောက်ပြီးတော့ဒီလိုမျိုးဆုံးဖြတ်ရမယ့်ကိစ္စမျိုးတွေမှာဆိုရင်ရောဘလို့မျိုးဒီကိုဘက်ကနေပြီးတော့ဆုံးဖြတ်ချက်တွေနဲ့ဖြတ်တန်းခဲ့တာရှိလဲအဲ့ဒီအထက်ကမှာပေါ့နော်မှတ်မှတ်ရရမလလဆန်အတွက်ဖြစ်စေမဲ့အကြောင်းအရာတွေကဘာတွေပါလဲရှင
်ဟိုအကယ်ဒမီမှာသင်ခဲ့ရတာကဇာတိပဲရှိတယ်ကိုလုပ်ငန်းခွင်မှာကြာကိုရဲ့ကိုပိုင်ဆုံးဖြတ်ချက်ပေါ်မှာပဲမူတည်သွားတယ်အကုန်လုံးကအဲ့ဒီအတွက်ကိုအမအနေပြီးမှန်ကန်တဲ့ decision တော့ချဖို့လိုတယ်ကိုဘက်ကမှားတယ်ဆိုရင်လေဒီဟိုဒီ moderate ဘက်ကပေါ့နော်ကိုပြန်ပြီးတော့ complain လုပ်လို့ရတယ်အဲ့တော့အမကဒီလိုမျိုးကိုဘက်ကလည်းအမားမရှိအောင်သူတို့ဘက်ကနေပြီးတော့ကိုကိုတံပြန်ဒီ complain မဖြစ်အောင်လည်းအမအနေပြီးတော့ right decision တော့အမကလုပ်ရတာပေါ့နော်နောက်တစ်ခုကကြတော့ခံအနာတွေကိုတော်တော်များများအမကတာဝန်ယူရတယ်ဒီလိုမျိုးအခုဆို UN of ဆိုဒီအစည်းအဝေးရှိတယ်ဆိုရင်အဲ့ဒီဘက်တွေမှာဒီတာဝန်ထမ်းဆောင်ဖို့အတွက်ဒီ traffic ကို direct လုပ်ဖို့အတွက်အဲ့ဒါတွေအမတို့စီစဉ်ရတယ်ပြီးတဲ့အခါကျရင်ဥပမာ funeralဒီ fire department က funeral မျိုး police officer ရဲ့ funeral မျိုးအဲ့လိုမျိုး funeral တွေမှာလည်းအမတို့ကတောင်းဝင်ထားဆောင်ရတယ်ဟိုဒီဒီလိုလာရောက်တဲ့ guest တွေရှိနေအဲ့ဒီအတွက်အမတို့ကယဉ်ကျေးပိတ်ဆို့မှုတွေအမတို့ရှိနေအဲ့ဒါတွေအတွက်ကိုအမတို့ကတောင်းဝင်ယူပေးရတာပေါ့နော်
ဟုတ်ကဲ့ရှင်ဒီအမေရိကန်ပြည်တော်စုကိုရွှေ့ပြောင်းရောက်ရှိလာတဲ့သူတွေအထူးသဖြင့်အမျိုးသမီးတွေပေါ့နော်ကိုယ့်ရဲ့ဘဝမြင်မာရေးအတွက်နောက်ပြီးတော့ပတ်ဝန်းကျင်တည်အတွေ့အကြုံတစ်ကိုရောက်ရှိလာမဲ့အမျိုးသမီးတွေအတွက်ကိုပေါ့နော်ဘလို့များသတင်းစကားအပိစကားပြောချင်တာရှိပါလဲရှင်ကိုယ့်ရဲ့အတွေ့အကြုံနဲ့ရှင်ပြီးတော့လေ
အမကခင်လေးဘဝကလေးကအမကအဲ့လိုရီမိုင်းချက်ကြီးကြီးထားတယ်ပေါ့နော်ရီမိုင်းချက်ကြီးကြီးထားတယ်အဲ့ဒီရီမိုင်းချက်ရအောင်လဲအမကလိုအခက်ခဲတွေဖြစ်နေပြီအမအရအောင်လုပ်တယ်။ဘေးမှာဝိုင်းဝင်းပြီးရောပေါ့နော်ဝေဖန်မှုတွေအမအများကြီးရှိတယ်။ဥပမာဒီအလုပ်ပေါ့နော်အမအခုဒီ NYPD မှာရှိတဲ့အလုပ်မဝင်ရသေးဘူး။အမဒီလိုမျိုးဒီ interview process တွေလုပ်နေခြင်းကာလမှာလည်းဒီလိုပဲဘေးမှာအဝေးပိုင်းလေးတွေပေါ့ညီမရေပြောကြတဲ့လူတွေအများကြီးရှိတယ်။အဲ့ဒီမထဲမှာမှအမကငါဘာဖြစ်ချင်တာလဲငါဘယ်လောက်အောင်ငါပွားချင်တာလဲငါပွားချင်တဲ့လောက်ငါရအောင်သွားမယ်သူတို့ဘာသာသူတို့ငါ့ကိုပြောချင်ရပြောအဲ့လိုမျိုးပေါ့နော်စိတ်ဓာတ်အမတော့ခိုင်မာစေချင်တယ်နံပါတ်1အမျိုးသမီးတွေကိုစိတ်ဓာတ်ခိုင်ခိုင်မာမာအမထားစေချင်တယ်နောက်တစ်ခုကကြတော့ကိုဘာဖြစ်ချင်လဲဆိုတဲ့ရည်မှန်းချက်ပန်းတိုင်ကိုအရင်လက်ခံထားအမပေါ့နော်အခြေခံထားပြီးတော့စိတ်ဓာတ်ခိုင်မာစေချင်တယ်ငြိမ်းရိုင်းမသွားစေချင်ဘူးဟိုလူပြောလို့တွေးလေသွားတာမျိုးဒီလူပြောလို့တွေးလေသွားတာမျိုးအမမဖြစ်စေချင်ဘူး Now the girl, pay a yahoo, Massu, Kuaku, Sasu landing, low stage, and a mara. Cause it only serves to make me more determined to achieve my final goal.
မျိုးသမီးကဏ္ဍကိုမနေ့ဖန်စနေနေ့မနေ့ဖန်မှာလည်းပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုတုဒ္ဒဆုံလေးအမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြရပါမယ်ဒီတစ်ပတ်တုဒ္ဒဆုံလေးအမေရိကန်တခွင်အစည်းအဝေးမှာတော့သမ္မတဂျော့ချ်ဝါရှင်တန်မွေးနေ့ကနေသမ္မတနေ့ဆိုပြီးဘလို့ပြောင်းလဲသတ်မှတ်ခဲ့တယ်လဲဆိုတာနဲ့သမ္မတတချို့ရဲ့ထင်ရှားတဲ့ဆွမ်းဆောင်ချက်တွေအကြောင်းကိုအောင်အောင်နဲ့အတူမှတ်ခင်ဖြူထွေးကကူညီတင်ဆက်ထားပါလိမ့်ရှင်
အမေရိကန်ပြည်ထောင်စုရဲ့သမ္မတနေ့အဖြစ်နှစ်စဉ်ဖေဖော်ဝါရီလတတိယမြောက်တနင်္လာနေ့ကိုသတ်မှတ်ထားပါတယ်ဒီနေ့မှာတော့ဖေဖော်ဝါရီလ18ရက်နေ့ကသမ္မတနေ့ဖြစ်တာကြောင့်အားလည်းရဲ့အနေနဲ့ရုံးတွေအလုပ်ရုံးတွေနဲ့ကျောင်းတွေပိတ်ပါတယ်တကယ်တော့ဟိုးရုံကသမ္မတဂျော့ချ်ဝါရှင်တန်ရဲ့မွေးနေ့အဖြစ်နဲ့ဖေဖော်ဝါရီလ20ရက်နေ့မှာကျင်းပခဲ့ရတာကနေ1880ခုနှစ်တည်းကနေစပြီးနိုင်ငံတော်အားလည်းရဲ့ဖြစ်သတ်မှတ်လာခဲ့တာပါအ
ာကန်ဆစ်ပြည်နယ်ကအထက်လွှတ်တော်မှစတီဖန်ဝေါ်လစ်တို့စီကသမရနေ့အဖြစ်စတင်အဆိုပြုချက်ကိုတော့1896ခုနှစ်မှာသမရရူသဖော့ဒ်ဘီဟီယက်စ်ကလက်မှတ်ရေးထိုးပြီးတော့အတည်ပြုပေးခဲ့ရပါ။အဲဒီတုန်းကတော့သမရရုံးဆိုင်ရာဝါရှင်တန်ဒီစီမှာသာအားလည်းရဲ့အဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။1885ခုနှစ်ကိုရောက်တော့မှသမရဂျော့ချ်ဝါရှင်တန်ကိုဂုဏ်ပြုတဲ့အနေနဲ့တနိုင်ငံလုံးမှာအားလည်းရဲ့အဖြစ်နဲ့သတ်မှတ်ပေးခဲ့တာပါ။
အဲ့ဒီအချိန်တုန်းကတော့အမေရိကန်ပြည်ထောင်စုအားလည်းရဲ့အဖြစ်နှစ်တစ်ခုနှစ်လွတ်လပ်ရေးနေ့ကျေးဇူးတော်နေ့နဲ့ခရစ်စမတ်နေ့တွေသာသတ်မှတ်ထားသေးတာပါသမ္မတဂျော့ချ်ဝါရှင်တန်ရဲ့မွေးနေ့ဟာလူပုဂ္ဂိုလ်တဦးအတွက်ပထမဆုံးသတ်မှတ်ပေးခဲ့တဲ့နိုင်ငံတော်အားလည်းရဲ့လည်းဖြစ်ပြီးဒုတိယမြောက်ဖြစ်သတ်မှတ်ပေးခံရသူကတော့မာတင်လူသာကင်းဂျူနီယာပါအ
ဲ့ဒီနောက်မှာတော့စစ်ချရောက်မြောက်အမေရိကန်သမ္မတဖြစ်လာတဲ့အိဗရာဟမ်လင်ကွန်မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီလ12ရက်နေ့အတွက်လည်းပူးပေါင်းကျင်းပခဲ့ကြပါတယ်သမရလင်ကွန်ကိုဂုဏ်ပြုပြီးတော့သူမွေးနေ့အတွက်တနိုင်ငံလုံးအားလည်းရဲ့အဖြစ်သတ်မှတ်ကျင်းပပေးခဲ့တာမရှိပေမဲ့လည်းပြည်내တချို့မှာတော့ဂုဏ်ပြုကျင်းပကြပါတယ်။1960ခုနှစ်အရောက်မှာတော့အီလီနွိုင်းပြည်နယ်အထက်လွှတ်တော်မှရောဘတ်မက်ကလိုရီကသမရဝါရှင်တန်ရဲ့မွေးနေ့မှာကျင်းပတာထက်တတိယမြောက်တနင်္လာနေ့ကိုပုံမှန်ရက်သတ်မှတ်ပြီးတော့သမရနေ့ကျင်းပဖို့လွှတ်တော်မှအဆိုပြုခဲ့ပါတယ်။
1968ခုနှစ်မှာတော့သတင်းပတ်ကွန်ပေးရတဲ့ဆက်ပြီးသုံးရက်ဇက်တိုက်အားလည်းရရှိအဖြစ်သတ်မှတ်ပြီးတော့တတိယမြောက်တနင်္လာနေ့ကိုတနင်္ဂနွေအားလည်းရအဖြစ်အမေရိကန်လွှတ်တော်ကသတ်မှတ်ပေးလိုက်ပါတယ်။အဲဒီနောက်မှာတော့သမ္မတရစ်ချတ်နစ်ဆန်ကနေလက်မှတ်ရေးထိုးပြီး1981ခုနှစ်ကနေစတင်အတည်ပြုခဲ့ပါတယ
်။သတင်းပတ်ကွန်ရက်နဲ့ဆက်ပြီးပိတ်တာကြောင့်အားလည်းရရှိဖြစ်အောင်အခုလိုအဆိုပြုချက်ဟာနိုင်ငံတော်ကလုပ်သားတွေကိုဂုဏ်ပြုရရောက်တဲ့ဆိုပြီးတော့လည်းအများကလက်ခံကြပါတယ်။အခုလိုပုံမှန်ရက်အတိအကျသတ်မှတ်လိုက်တာကြောင့်အလုတ်ပြက်ကွက်တာတွေလည်းယောနေသွားမယ်ဆိုပြီးတော့ယုံကြည်ထားကြတာပါဒါပေမဲ့လေမူရင်းရက်ချက်အခုလိုရက်ရှိပြီးသတ်မှတ်လိုက်တာဟာဒီပုံကိုယ်တွေအပေါ်အလေးနက်ထားရမရဘူးဆိုပြီးတော့လည်းထောက်ပြကြတာတွေရှိပါတယ်ဒါပေမဲ့အစိုးရဌာနတွေအလုတ်သမားသတ်မှတ်တွေလုပ်ငန်းရှင်တွေကတော့ဒီလိုရက်ပြောင်းရွှေ့ပြီးတော့အတိအကျသတ်မှတ်လိုက်တာဟာစီးပွားရေးအရာလည်းပိုထွက်ချေခိုက်တယ်ဆိုပြီးထောက်ပြကြပါတယ
်အဲ့လိုသတင်းပတ်ကွန်ရက်နဲ့ဆက်ပြီးတော့ပိတ်တဲ့အားလည်းရက်တွေကတော့ Columbus နဲ့ Omnium နေ့တွေဖြစ်ပါတယ်လွတ်လပ်ရေးနေ့လိုပဲသမရနေ့မှာလည်းပဲမြို့ချစ်စိတ်နဲ့ပြန်လည်အောင်မြင်ပွဲအထိမ်းအမှတ်ခန်းနာတွေကျင်းပကြပါတယ်။အဲ့ဒီရက်မတိုင်ခင်ကလေးကကျောင်းနေမှာဆိုရင်လေကလေးတွေကိုသမရဝါရှင်တန်နဲ့လင်ကွန်အပါအဝင်သမရတွေရဲ့အောင်မြင်မှုတွေအကြောင်းကိုသင်ကြားပေးလို့ရှိပါတယ်။သမရဂျော့ချ်ဝါရှင်တန်ဟာဘယ်လိုလူမျိုးလဲဆိုတာကိုလည်းပြပြပေးအောင်မက်ကမြူတွေ့ရဲ့
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုသမရဖြစ်ခဲ့တဲ့ဂျော့ချ်ဝါရှင်တန်ဟာစစ်တပ်အတွင်းတာဝန်ထမ်းဆောင်စဉ်တုန်းကပျောက်ကြားဆစ်စင်ရေးပြူဟာကိုလည်းသင်ယူခဲ့ပါတယ်။နောက်တစ်ချိန်မှာအမေရိကန်ဒေါ်လာရေးတက်ရဲ့အကြီးအကဲအဖြစ်တာဝန်အနှံ့ချင်းခံရတဲ့ဂျော့ချ်ဝါရှင်တန်ဟာ1955ခုနှစ်ဇူလိုင်လ9ရက်နေ့မှာအဲ့ဒီပျောက်ကြားစစ်သင်တန်းကိုတက်ရောက်ခဲ့ပါတယ်
။ဗြိတိရှ်ကိုလိုနီနယ်မြေတစ်ခုဖြစ်တဲ့ဗာဂျီးနီးယားလက်နက်ကိုင်တပ်ဖွဲ့ကဗြိတိရှ်ဗိုလ်ချုပ်ကြီးအက်ဒဝတ်ဘရက်ဒော့ခ်ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ်မှာဂျော့ချ်ဝါရှင်တန်ဟာဒုဗိုလ်မှူးကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။အဲလီဂနီတောင်တန်းတွေပေါ်ကဗြိတိရှ်တပ်သား1500လောက်ကိုဦးဆောင်ရတဲ့ဗိုလ်ချုပ်ကြီးဘရက်ဒော့ခ်ဟာအိုဟိုမြေဝမ်းကိုတင်ပိုက်ထားတဲ့ပြင်သစ်တပ်ဖွဲ့တွေစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ်
။ကိုင်းချီနီဝစ်ဆင်ထားတဲ့ဗြိတိရှ်စစ်သားတွေဟာအလဂန်နီတောင်တန်းတွေကိုကျော်ဖြတ်ခဲ့ကြချိန်မှာအိန္ဒိယတွေရဲ့ပျောက်ကြားပြူဟာကိုအသုံးပြုပြီးတိုက်ခိုက်ခဲ့တဲ့ပြင်သစ်တပ်ဖွဲ့တွေကိုရင်ဆိုင်ခဲ့ရပါတယ်။ဗြိတိရှ်တွေလောက်အားမများပေမဲ့ပြင်သစ်တပ်တွေဟာတနေရာကနေတနေရာကိုအလေအမြန်ပြောင်းရွှေ့ပြီးပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့ကြတာပါ။အ
ဲဒီအတွေ့အကြုံတွေကိုရခဲ့ပြီးတဲ့နောက်နှစ်20အကြာ1985ခုနှစ်မှာကွန်တီနန်တယ်လွှတ်တော်ကနေဂျော့ချ်ဝါရှင်တန်ကိုဗြိတိရှ်ကိုလိုနီနယ်မြေတွေကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့ continental တက်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးရာရူကိုပေးရခဲ့ပါတယ်သူဟာအထင်ကြီးစရာကောင်းပြီးတော့ဖော်ရွေသူရရောသူနဲ့ရဲရင်သူတယောက်အဖြစ်လဲအများရဲ့အတိမတ်ပြုမှုကိုရရှိခဲ့သူပါ
အဲ့နောက်ပြည်သစ်တွေအသုံးပြုခဲ့တဲ့ပျောက်ကြားနည်းပြဟာကိုအသုံးပြုပြီးတော့ပြည်သူရှာတွေကိုစန့်ကျင်တိုက်ခိုက်ရမှာအောင်မြင်မှုတွေရခဲ့ပါတယ်ဝန်ကြီးချုပ်အဖြစ်ကြာဝင်ထမ်းဆောင်ခဲ့တဲ့ George Washington ဟာအမေရိကန်ပြည်အောင်စုသမ္မတအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လဲအတိမတ်ပြုခံရတဲ့သူပါ
သမ္မတဝါရှင်တန်လိုပါပဲနိုင်ငံအတွက်အကောင်းဆုံးဆွတ်ဆောင်ခဲ့တဲ့သမ္မတတချို့အကြောင်းကိုဆက်တင်ပြလိုပါတယ်အမေရိကန်ပြည်အောင်စုမှာကျွန်းစနစ်လိုလားလို့ခွဲထွက်လိုတဲ့တောင်ပိုင်းပြည်နယ်တွေနဲ့ကျွန်းစနစ်ဖျက်သိမ်းလိုတဲ့ပြည်နယ်တွေကြား1862ခုနှစ်ကနေ1865ခုနှစ်အထိကြာရှည်ခဲ့တဲ့စစ်ပွဲမှာခွဲထွက်လိုသူတွေဘက်ကနောက်ပိုင်းအရှုံးပေးခဲ့တဲ့အတွက်အမေရိကန်ပြည်အောင်စုဆိုတာဒီကနေ့အထိတည်ရှိနေနိုင်တာဖြစ်ပါတယ်
ဒီလိုအမေရိကန်ပြည်ထောင်စုကြီးကိုတစုတစည်းတည်းဖြစ်ရောက်အထူးကဆွတ်ဆောင်ခဲ့တဲ့သူကတော့သမ္မတအေဗရာဟံလင်ကွန်ပါလွတ်လပ်မှုနဲ့တန်းတူညီမျှမှုကိုအားလုံးခံစားနိုင်ကြဖို့ပြည်တွင်းစစ်ဖြစ်ပွားနေချိန်1863ခုနှစ်နိုဝင်ဘာလ19ရက်နေ့တုန်းကပြောကြားခဲ့တဲ့သမ္မတလင်ကွန်ရဲ့ Gettysburg မိန့်ခွန်းဟာဆိုရင်အမေရိကန်သမိုင်းမှာအထင်ရှားဆုံးမိန့်ခွန်းတွေကတစ်ခုလည်းဖြစ်ပါတယ
်လူတိုင်းဟာအားလုံးအတူတူပဲဖြစ်တယ်ဆိုတာကို2မိနစ်ကြာတဲ့ Gettysburg မိန့်ခွန်းထဲမှာပြောဆိုထားပြီးလွတ်လပ်မှုရဖို့ဟာဘလောက်အရေးကြီးလဲဆိုတာကိုလည်းသတိပေးထားပါရယ်ပြည်တွင်းစစ်ဖြစ်ပွားနေတဲ့အချိန်ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့စစ်မြေပြင်တနေရာမှာဒီမိန်ကုန်းကိုသမ္မတလင်ကွန်ပြောကြားခဲ့တာပ
ါလူတိုင်းတန်းတူညီမျှတဲ့လွတ်လပ်မှုကိုခံစားနိုင်ရမယ်ဆိုတဲ့အချက်ကိုအတိအကမိမောင်းထိုးပြခဲ့တဲ့ဒီမိန်ကုန်းမှာအသက်တစ်ဖန်လွတ်မြောက်ဖို့ပြည်သူဆန္ဒနဲ့အုပ်ချုပ်တဲ့အစိုးရပြည်သူ့ပိုင်တဲ့အစိုးရဆိုတာကမ္ဘာမြေပေါ်ကပျောက်ပြတ်သွားမှာမဟုတ်ဘူးဆိုတာတွေကိုလည်းသမ္မတလင်ကွန်ကပြောကြားခဲ့တာပါ
အခုတကဆက်ပြီးတော့တင်ပြပေးခြင်းတဲ့အကြောင်းအရာကတော့1964ခုနှစ်ဇူလိုင်လ2ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းပါအမေရိကန်သမိုင်းမှာမှတ်တမ်းတစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမ္မတလင်ဒန်ဂျွန်ဆင်ကလက်မှတ်ရေးထိုးခဲ့ပါတယ်1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်အောင်စုအစိုးရရဲ့ငွေကြေးအကူအညီမဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းခွင်တော်တော်များများမှာအသားအရောင်ခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်တာပါ
ဒါအပြင်ဥရိယအများသုံးအဆောက်အုံတွေရေကူးကန်တွေပန်းချံတွေနဲ့စားကြည့်တဲ့တွေမှာအသားရောင်ကွဲပြားမှုကိုအခြေခံပြီးခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာသာကိုဒင်းပြေချက်ပြေမခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆင်ကပြောပါတယ်။
1963ခုနှစ်တုန်းကဒီဥပဒေပြဋ္ဌာန်းဖို့အစိုးပြုခဲ့တဲ့သမ္မတဂျွန်ကန်နေဒီကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ဒီဥပဒေတရက်ကိုပြဋ္ဌာန်းဖို့သမ္မတဂျွန်ဆင်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။အခုလို1964ခုနှစ်ပြည်သူ့ခွင့်ရေးဥပဒေကိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့သမ္မတတပ်တန်းအတွင်းဂုဏ်ယူရဆုံးလုပ်ရဖြစ်တယ်လို့လည်းသမ္မတဂျွန်ဆင်ကပြောပါတယ
်။ခေါ်အောင်စီစဉ်တည်ဆက်ခဲ့တဲ့သုတဆောင်လေအမေရိကန်တစ်ခုအစီအစဉ်ကိုအင်ကာနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါလိမ့်ရှင်။အခုဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရအောင်ပါရှင
်ဒီတစ်ပတ်တော့တနင်္ဂနွေပိုင်းဆိုလာစွမ်းအင်ထုတ်တဲ့ stand alone ဆိုလာစနစ်နဲ့ပြည့်စစ်တာထုတ်တဲ့အကြောင်းပြောပြပါရစေဆိုလာမျက်စစ်တာလိုင်းလလန်းမမီတဲ့နေရာတွေမှာရှိတဲ့နေအိမ်တွေဒါမှမဟုတ်အသေးစားစီးပွားရေးလုပ်ငန်းတွေအတွက်ပြည့်စင်ပြီးရဖို့သုံးတဲ့စနစ်မျိုးပါ off grid လို့လည်းခေါ်ပါတယ်စီးပွားရေးအရာအတွက်ချိတ်ကြိုက်တယ်လို့သဘာဝဝင်ချင်ကိုလည်းမထိခိုက်စေဘဲပြည့်စစ်ထုတ်ယူတဲ့နေပါပြည့်စစ်တဲ့အားကိုနေအောင်ခြေကနေထုတ်ယူသုံးဆရမှာပုံစံနှစ်မျိုးရှိတယ်လို့ကိုတိုင်းတနင်္ဂနွေပိုင်းဆိုလာစွမ်းအင်တက်ဆင်ပေးနေတဲ့ Go Green မြန်မာကုမ္ပဏီတည်ထောင်ထားတဲ့ engineer ဦးမိုးဟင်းကပြောပါတယ်
ကျွန်တော်တို့ဆိုလာမှာရေဝါကျင်နှစ်မျိုးအဓိကရှိတော့တစ်ခုကဆိုလာဖာမင်းရယ်ဆိုလာဟောမ်လုံးစနစ်ပေါ့နော် individual system လို့ပြောရင်လည်းရပါတယ်အဲ့တော့ဖာမင်းကတော့ဥပမာကြီးမှာလုပ်နေတာညာဟိုကျွန်တော်တိလောက်ဆိုရင်3 4 5ဦးလောက်ရှိနေပြီထင်တယ်အထူးဖြင့်မြန်မာပြည်ရဲ့ဘိုင်းဘက်မှာလုပ်တာများတယ်ကိုကူပဲမြင်းညံပဲဝေးနဲ့မန်လေးတိုင်းအဲ့ဘက်ထဲမှာပုံများတယ်လို့နားလည်ထားပါတယ်အာဟောမ်လုံးစနစ်တော့ကျွန်တော်ငါတို့ရဲ့ကွာယူရီမှာတော့သူတို့ဆိုလာဝဲဘက်ထရီဝူလေးချိတ်ပြီးသုံးနေတာမျိုးတော့ရှိပါတယ်အခုကျွန်တော်စနစ်ကတော့အဲ့လိုမဟုတ်ဘူးပေါ့နော်ကျွန်တော်စနစ်ကတော့မင်းကောင်ကြီးဒီကြီးကြီးလေးထိဘက်ထရီမပါဘဲနဲ့မောင်းတဲ့စနစ်အဓိကပေါ့
Home alone system နဲ့ solar farming နဲ့ပါကွာပါလဲ
solar farming ကတော့ solar ဓာတ်ရီအများကြီးထည့်ထားပြီးတော့မှ
သူဝတ်ကူအများကြီးထုတ်ပြီးတော့မှသူကဘဲန်နဲ့ထည့်ပြီးတော့မှအဲ့မှာပြန်မြန်မာ distribute ပြန်လုပ်တာပေါ့အဲ့ဒီ distribute ပြန်လုပ်တဲ့အခါမှာအဲ့ဒါအစိုးရ credit ထဲကိုထည့်တာပြုလဲဒါနောက်ပိုင်းတော့ဖြစ်လာတော့မှာပေါ့ဆိုတော့အစိုးရကိုပြန်ရောင်းမယ်အစိုးရမှာပြည်ပြည်ဖြန့်နေတယ်ကိုထည့်မယ်ဒါမျိုးဒီနောက်ပိုင်းဖြစ်လာတော့မှာပေါ့ဆိုတော့ဆိုလာကြားတွေညောင်းများစွာကိုပေါင်းအားထုတ်ပြီးတော့မှာအိမ်မျိုးပြန်ဖြန့်ပြီးတဲ့ system ကိုဒါ solar farming system လို့ခေါ်တယ
်ဟုတ်မလုံးကြတော့
ဟုတ်မလုံးကြတော့တနိုင်းတစ်ပိုင်းတအိမ်စေယုံတယုံချန်တချန်ဒီလိုပေါ့ဒါအလုံး system ခေါ်တာပေါ့နော
်နေစွန့်ရင်ဟာသုံးမကုန်တဲ့စွန့်ရင်တစ်ခုပ
ါ solar တော့သိတဲ့တိုင်းပါကကျွန်တော်တို့အနက်နေထွက်တဲ့အချိန်ကနေနေဝင်ပြီပေါ့နော်တော့ရေဘူးအပြင်ပြောမယ်ဆိုရင်9နာရီနေတက်မယ်သူကထွက်တဲ့နေထဲမှာပါဝင်တဲ့ light ray လေးရောပြောမှာအဲ့ဒီအပြင်အားစွန့်အားပေါ့အဲ့ဒီမှာပါတဲ့အလင်းအားပေါ့နော်အဲ့အများဆုံးဖြစ်တဲ့အချိန်ကဒီစဖြစ်တဲ့အချိန်ကဒါ9နာရီဝန်းကျင်9နာရီခွဲဝန်းကျင်ပေါ့နော်ညနေဆိုရင်၄ခွဲ9နာရီအထိပေါ့နော်အဲ့ဒီနောက်ပိုင်းဆိုတော့ပြန်အားနဲ့ကျသွားတယ်ပေါ့အဲ့ဒါကိုအကြောင်းပြုပြီးတော့မှဒါသုံးတယ်သူကတော့ပြန်ကြည့်မြဲစွန့်ရင်ဆိုတဲ့အတိုင်းနဲ့ဟိုညီကုံသွားပြီးနောက်တစ်နေ့ရရင်ညီတန်ထွက်ရင်ပြန်ရမယ်အဲ့တော့ဝင်ရတာမရှိဘူးအတံမထွက်ဘူးစူညာညင်းရှိဘူးpollution မရှိဘူးစိတ်ငြိမ်ရဲ့အမိအားထုတ်ပေးတဲ့စိတ်ယုံပေါ့ဆိုတော့နေရာလဲထုတ်ပေးနေတာကကျွန်တော်ကဘာမှာရှိတဲ့လူကြီးအပေါင်းလုံးသုံးမယ်ဆိုရင်လူကြီးနောက်တော့အစပေါင်းတောင်းကျော်သုံးတာတော့မှမကုန်ဘူးဆိုပြီးသူပြောထားတယ်သူတွက်ချက်တာလေဆိုတော့အဲ့လောက်များတဲ့ swine ကကျွန်တော်ကဘာဥပဒေရရှိလာခဲ့တာဟာအခုမှကျွန်တော်သုံးမှုဒါဖြစ်လာကြတာ
အသေးစားလုပ်ငန်းတွေအတွက်ပါအဆင်ပြေစေနိုင်တဲ့တနင်္ဂနွေပိုင်းထုတ်ယူတဲ့နီးဟာအင်းနီချင်းထိုင်းနိုင်ငံမှာတွန်တွန်ကျကျတုံးနေတာပ
ါတနင်္ဂနွေပိုင်းလုတ်တဲ့စနစ်ပေါ့နော်ဒီ system ကခိုင်မာယူရမှာတို့စီမှာနှစ်ပေါင်းကတော်တော်ကြာနေပြီ10နှစ်နှစ်20လောက်ကိုတုံးနေတာအဓိကဘယ်မှာတုံးလဲဆိုရင်တို့ layer security အတွက်လိုအပ်တဲ့ရည်တင်တဲ့ဒီစားမှာတို့တုံးနေတာကိုအင်းနာချင်းနိုင်ငံမှာတုံးနေတာဒီလောက်ကြာနေပြီအချိန်တွဲမှာဘာပြီးမှတုံးတာမတွေ့ဆိုတော့ဘာကြောင့်ဒီလောက်တွင်ကျဲ300ဗမာပြည်ကမဖြစ်ပါလေပေါ့နော်ဆိုတော့အဲ့ဒါဒူးထားမိရဲ့ဒီဟာတော့ဗမာပြည်ယူလာရင်တော့ဖြင့်ဗမာပြည်ရဲ့လူတွေတော့ကျူးဆက်ရောက်မှုရှိမှာပဲလို့ဒါလို့မြင်ပြီးတော့မှဒါတကယ်ရင်းနေတဲ့တိုင်းမျိုးမှဗမာဆလုပ်တော့တော့လေးရောက်ပြီအခုဒီဟာကတော့ဂျူရီယာမှာတွေ့တဲ့ system ဒါရေတင်တဲ့ဟာကိုအဓိကဥဒါပြီးလောက်တာဖြစ်တဲ့အတွက်ဗမာပြည်မှာလည်းဆိုက်ကျူးရေ၃ရေချူးရေသာတဲ့ပြန်တူရဲဆိုတဲ့ဟာကိုသူပြီးတော့မှဒါယူလာတာဒီ system ကကျွန်တော်တို့ဒီနေဘက်မှာရှိနေတဲ့နေရောင်ကြီးကိုအသုံးပြုပြီးတော့မှ battery တုံးစရာမလိုဘဲနဲ့ရင်းကောင်ကြီးကလည်းတော်တော်များများထိတုံးရပါယူရဲမှာဆိုရင်ဘယ်လောက်ထိကျွန်တော်တွေ့ခဲ့ဆိုရင်ကောင်ကြီး650ကျော်ထိတုံးတာလေမှန်ဆက်ယူနေရစတုံးတာတွေ့တွေ့တော့ခါကျတော့ကျွန်တော်အနေနဲ့ပမာယူရဲယူလာလို့ရဲသွားတယ်ဘယ်တော့တွေ့စီမှာလည်း120ကျော်ဒါတုံးနေတာတွေ့တာခါကျတော့ဒါသမားကြီးကတုံးမယ်ဆိုရင်ဒါတော်တော်ကိုတုံးတဲ့ကိစ္စဆိုဒါကနေ့ဘက်တုံးတဲ့ကိစ္စပေါ့နော်ညာဘက်တကယ်လို့ညာတုံးမယ်ဆိုရင်တော့ဒါ battery တုံးအောင်တော့မှာပေါ့အဲ့ချိန်တိုင်းမှာ
အစိုးရဓာတ်ပိလိုင်းနဲ့မချိတ်ဆက်နိုင်တဲ့နေရာတွေမှာဖြစ်စီကိုတုံးချင်တဲ့အချိန်မှာမီးမရပဲလျှက်စစ်ဓာတ်အားလုံးလုံးလောက်လောက်မရပဲဖြစ်နေတာမျိုးတွေအတွက်ဒီ stand alone system ကိုတုံးတာဟာရေရှည်မှာဇရိတ်တက်တာစီပါလေစပြီးတက်ဆင်ချိန်မှာတော့ဆိုလာပြားနဲ့မော်တာပေါ်မှာမူတည်ပြီးကုန်ကြမှုရှိပါတယ်ဒါပေမဲ့အခုနည်းပညာတွေတိုးတက်လာတာနဲ့အမျှဇရိတ်နည်းနည်းနဲ့စွန့်ရင်ပိုးပြီးထုတ်ပြနိုင်တဲ့ဆိုလာပြားတွေရှိလာပါပြီ
ဆိုလာရဲ့သဘောတရားကဆိုလာပြားက320ထုတ်ပြီးလေဆိုရင်ကျွန်တော်တို့က320အပြည့်သုံးလို့မရဘူးမြန်မာနဲ့80လောက်ပြင်မယ်သူက20ခန်းလောက်တော့စင်အဲကျွန်တော်တို့ဒါကိုအကြောင်းပြုပြီးမှ calculation ကျွန်တော်လုပ်ရပါတယ်ဆိုလာကြအကြီးတော့ကတော့မြင်းကောင်ကြီးဘလောက်တုံးနေပုံမှန်ဒီတွေ့ရတယ်ပေါ့လေမြင်းကောင်ကြီးငါးမူးကနေအကောင်ရာကနန်းတီးကျွန်တော်တို့လုပ်လို့ရပါတယ်တုံးကြည့်ကြပါတယ်မော်တာဆိုတာဒီငယ်ရင်းခေါ်ဆိုတာ walking horse လို့ခေါ်တာဆဲယုံမှာတုံးနေမော်တာဒါကိုလည်းအထုံးချလို့ရပါတယ်အိမ်ဒီမှာလည်းတချို့မော်တာတုံးလုပ်တဲ့လုပ်တွေရှိပါတယ်တုံးချလို့ရပါတယ်ဆိုလာကြဈေးကြီးနေတာအခုဒီကြလာတဲ့ဆိုလာပြားရဲ့ technology တွေတဖြည်းဖြည်းနဲ့မြင်လာအရင်တော့ watt လောက်ထုတ်ပေးနိုင်အခု watt တွေတဖြည်းဖြည်းများလာပြီအခုဆိုရင်ဆိုလာပြားတွေကဟလာဟိုပြည်နေတဲ့အပြားကြီးတိုင်းပို့တော့ပဲနဲ့ကိုလိမ့်လို့ရတာမျိုးလို့
ဟိုလေးလေးပင်ပင်ပေါင်းနေပါရင်လည်းအချက်မျိုးမဟုတ်တော့ဘဲနဲ့ဆက်ကူလို့ပုံစံမျိုးတို့ဟာစထွက်လာနေပြီပေါ့ဖြည်းဖြည်းလာနေပြီနော်ဝတ်တွေလည်းတစ်ဖြည်းပုံများလာပြီဈေးနှုန်းတွေလည်းကျတယ်ကျလာနေပြီပေါ့နော်ဆိုတော့အနာဂတ်မှာတတိယဘက်သွားမယ်ကျွန်တော်တို့ယူကြည့်ရပေါ့နော
်ဦးမိုးဟင်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်တပိမြတ်သက်စီစစ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုမနက်ဖြန်စနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုမနက်ဖြန်ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင
်။ချင်းပြည်နယ်ဘလောမြို့နယ်ကနေရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရော့မသွားတဲ့အပြင်ပိုးပြီးပြင်းထန်လာနေတဲ့သတင်းတွေသိထားရပါတယ်။ဒီတိုက်ပွဲတွေရော့သွားနိုင်ကြီးအလားအလာရှိသေးတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်မိကြပါသလား။အဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့ရောယူဆပါသလဲတိုက်ပွဲတွေရပ်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဘယ်လိုများပန်ကြားကြင်ပါသလဲစသဖြင့်အဖြစ်အခုလာမယ့်စနေနေ့ဒိုင်းရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာဒိုင်းရိုက်ပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေနေ့အမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်VOA ဖုန်းနံပါတ်က1-2-3-2-3-5-5-5-4 email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။မနက်ဖြန်ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုတန်လွှင့်ချိန်ပြပခြင်းည10နာရီကနေ11နာရီအထိပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595နဲ့အတူလိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။မနက်ဖြန်7နာရီမိနစ်ပိုင်းမှာတော့စောစောကထုတ်လွှင့်ပေးခဲ့တဲ့သတင်းပတ်စင်ကဏ္ဍတွေကအမျိုးသမီးနဲ့သိပ္ပံနဲ့ဤပညာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာပါ။ VOA American တန်ရဲ့တောက်ကြနေညပိုင်းစီတွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတောက်ကြနေညပိုင်း VOA ရဲ့ထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါမယ်ရှင
်အမေရိကန်တရားရေးဌာနနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ်က Twitter ပေါ်မှာရေးသားပြောဆိုနေတာတွေကြောင့်သူ့ရဲ့တာဝန်တွေထမ်းဆောင်ဖို့အနှောက်အယှက်ဖြစ်တယ်လို့ရှေ့နေချုပ်ဝီလျံဘာကပြောကြားလိုက်ပါတယ်တရားရေးဌာနတရားရေးဝန်ထမ်းတွေတရားသူကြီးတွေနဲ့ပတ်သက်လို့သမ္မတကလူသိရှင်ကြား Twitter ပေါ်မှာရေးသားနေတဲ့အတွက်သူလုံးစရာရှိတာလုပ်ဖို့မဖြစ်နိုင်တယ်လို့သမာဓိရှိရှိလုပ်နေပါတယ်ဆိုတာကိုတရားရုံးတွေအစိုးရရှိနေတွေကိုအမခံဖို့မဖြစ်နိုင်ဘူးလို့ရှေ့နေချုပ်က ABC ရုပ်သံနဲ့မေးမြန်းကမ်းမှပြောကြားခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဒီကနေ့တောက်ကြနေမှာနောက်ထပ်121ယောက်သေဆုံးသွားတဲ့အတွက်စုစုပေါင်းသေဆုံးသူ1400နီးပါးရှိသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ကပြောပါရယ်ပိုးကူးဆက်နေတယ်လို့အတည်ပြုနိုင်သူကလည်းနောက်ထပ်5090ရှိတယ်လို့ပြောပါရယ်လူနာတွေကိုကူးသပေးနေတဲ့ဆေးဝင်တန်း1900ကျော်မှလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်ခဲ့ပြီးတော့သေဆုံးသွားသူက6ယောက်ရှိတယ်လို့ကျန်းမာရေးကော်မရှင်ဒုတိယဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်အမေရိကန်ပြည်ထောင်စုမှာတော့ပိုးကူးဆက်တယ်လို့အတည်ပြုနိုင်သူ15ယောက်မြောက်ရှိသွားပြီလို့ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ကကြာတာရင်းနေတော့ကကြေညာပါတယ်။ဂျကတ်ဘန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပထမဆုံးသေဆုံးသူအဖြစ်နဲ့အမျိုးသမီးတစ်ယောက်သေဆုံးသွားတယ်ဆိုတာကိုဝန်ကြီးချုပ်ရှင်ဆိုအဘေကဒီကနေ့အတည်ပြုပါတယ်။ရခိုင်ပြည်နယ်ဗူးသီးတောင်မြို့နယ်ကခမီမူလာရန်ကျောင်းအပေါ်လက်နက်ကြီးကြီးကြားတဲ့အပေါ်စိတ်မကောင်းဖြစ်တယ်လို့ရန်ကုန်အမေရိကန်တန်ယုံကပြောကြားပါတယ်။ကျောင်းသူကျောင်းသားတွေထိခိုက်ဒဏ်ရာရတဲ့အပေါ်မှာအင်မတန်စိတ်မကောင်းဖြစ်တဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံပြောခွင့်ရအာရီယာနီမန်ရင်းက VOA မြန်မာပိုင်းကိုပြောကြားခဲ့တာဖြစ်ပါတယ်။အော်စတြေးလျနိုင်ငံ New South Wales ပြည်နယ်မှာလောင်ကျွမ်းနေတဲ့တော်မီတွေကို6လအတွင်းမှာပထမဆုံးအကြိမ်ထိန်းနိုင်ခဲ့ပြီလို့တာဝန်ရှိသူတွေကဒီကနေ့ပြောကြားပါတယ်ရှင်။
တောက်ကြနေညာပဲထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Agent Uruku ဖြစ်ပါတယ်။ VOA ရဲ့ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.